to the Voice of America in Burmese.
Lavashe, Ning Lavashe, VOA American at the Natown September Lakone, Ingan and Neki, C single, American Pitamsu, Washington DC Gani, Dai de Sandivarisha. Jama Injinaima, VOA Mamabaye Radio Sisinego, Yota Neva, Pieswet in Sandivare, Line to Meter Nesele Lise, Nasan Nitopi, Lila Meter, Diagose, Kilo Hex, Tinga Kungarugani, Dai Tony Nivarishim.
Mingla Vashan, Chamaga Kimutaba, Dimenakin, the Renego Matangi Tane to Pyopia Pimaba. Afghanistan and go Tincho Tare, Taliban, we got thrown at to let Rebu to Afghan Tapo and Houndego Pekor like Barry. Covid Kayoga Choloi to Atlan Winnie, the letter Nunu Jaja Shijabu, to Lushu, Jigaga, three Pilai Barry. Vietnam Hakumi, Covid Dam, Sika, Chopo to Dugo. Virus poop and poison in a town and gun in Chama Library. Dilo Tuja at the Trinity Jam of a Mud Engine.
Come, Avishi. Hello, the day is easy. Now, Ma, Jaya Magaro.
Alamona do, or in a young lady, or the Chagaro. You have all jarred. I'm a little together, and I'm your machine.
ဒါကတော့စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာစစ်ကောင်စီနယ်မြေရှင်းလင်းမှုတွင်လက်နက်ကြီးတွေအသုံးပြုခဲ့တဲ့အကြောင်းဒေသခံတအူကဗီအိုကိုပြောသွားတာပါ။သတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်။တခါအေယော်ရီမြစ်ရေစိုးရိမ်ရေမတ်ထဲကျော်လွန်လာတဲ့အခြေအနေကိုလည်းကြားရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်မှာပါ။အခ
ှနှစ်ပေါင်း20လောက်စီးလေ့ကျင့်သင်ကြားခဲ့ကြတဲ့အာဖဂန်တပ်ဖွဲ့တွေအနေနဲ့တာလီဘန်အဖွဲ့ဝင်တွေနဲ့အတူလုံခြုံရေးဆိုင်ရာဌာနတွေမှာလာရောက်ပူးပေါင်းပြီးတာဝန်ထမ်းဆောင်ကြဖို့အတွက်တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျဟိတ်ကတနင်္လာနေ့မှာဖိတ်ခေါ်လိုက်ပါတယ်။တာလီဘန်တွေကိုခုခံတိုက်ခိုက်နေတဲ့ပန်ရှီယာပြည်နယ်ကိုအခုခါမှာလုံးဝထိန်းချုပ်ထားလိုက်နိုင်ပြီလို့လည်းတာလီဘန်ပြောခွင့်ရကတနင်္လာနေ့ကာဘူးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ဝလာယတ်ပန်ရှီရ်ကလာနေအခရီနီ
ပန်ရှီယာပြည်နယ်ဟာမနေ့ကနေဒီကနေ့မှာပဲထွက်ပြေးတဲ့ရန်သူတွေရဲ့နောက်ဆုံးခုံအောင်ရနေရဖြစ်ပြီးအခုတော့အားလုံးရှင်းလင်းသွားပြီဖြစ်တယ်လို့ဒီပြည်နယ်ထဲမှာသူတို့ရဲ့လုံခြုံရေးတပ်ဖွဲ့တွေနေရာယူထားကြောင်းနဲ့အခုနိုင်ငံဟာစစ်နွန်တဲကနေလုံးဝရုံးထွက်နိုင်ပြီလို့ပြောသွားတာပါ။ဒါအပြင်ဘသူမဆိုလက်နက်ကင်ပြီးခုခံမှုလုပ်မယ်ဆိုရင်အဲ့ဒီလူဟာတာလီဘန်တွေရဲ့ရန်သူဖြစ်ကြောင်းနဲ့နိုင်ငံတွင်းတော်လှန်ပုန်ကန်မှုမှန်သမျှကိုပြင်းပြင်းထန်ထန်နှိမ်နှင်းမယ်လို့လည်းပြောပါတယ်။စစ်ပွဲပြီးဆုံးပြီဖြစ်တဲ့အတွက်အခုချိန်ကငြိမ်းချမ်းစွာနဲ့နိုင်ငံပြန်လည်တည်ဆောက်ရေးလုပ်ရမယ့်အချိန်ဖြစ်တာကြောင့်လူမှုအနေနဲ့သူတို့ကိုထောက်ခံပံ့ပိုးပေးဖို့လည်းပြောပါတယ်။
ပါကစ္စတန်နိုင်ငံတဲ့အကြမ်းဖက်ဝါဒီလှုပ်ရှားမှုတွေကိုတားဆီးနိုင်ရေးအတွက်အာဖဂန်နဲ့ပါကစ္စတန်နယ်စပ်ဖြတ်သန်းမှုမှာလိုအပ်သလိုဆောင်ရွက်မှုတွေပါဝင်နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ရေးပါကစ္စတန်နဲ့ဆွေးနွေးထားကြောင်းအာဖဂန်တာလီဘန်ကတင်းနယ်လာနေမှာပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအတွင်းပါကစ္စတန်အစိုးရကိုယ်စားလှယ်အဖွဲ့ကာဘူးမြို့တော်ကိုဆွေးနွေးဖို့ရောက်လာတဲ့အကြောင်းတာလီဘန်ပြောခွင့်ရဇာဗီဟူလာမူဂျာဟစ်ကသတင်းတောက်တွေကိုပြောပါတယ်။ပါကစ္စတန်ထောက်လှမ်းရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဖာအစ်ဟာမစ်ကပါကစ္စတန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့တာပါ။အာဖဂန်နစ္စတန်ကိုတာလီဘန်တို့ထိန်းချုပ်ထားတဲ့အတွင်းအချင်းထောင်ထွက်ပြေးမှုတွေနဲ့ပါကစ္စတန်တွင်စစ်သွေးစွာတိုက်ခိုက်မှုတွေမှာပတ်သက်တဲ့အချင်းသားယာချီလွတ်မြောက်မှုတွေနဲ့ပတ်သက်ပြီးပါကစ္စတန်ကိုယ်စားလှယ်တွေကစိုးရိမ်နေတာလို့လည်းပြောခွင့်ရမူဂျာဟစ်ကပြောပါတယ်။အာဖဂန်ပိုင်နက်ကိုအုံချပြီးပါကစ္စတန်ကိုတိုက်ခိုက်တာမျိုးခွင့်ပြုမှာမဟုတ်ဘူးလို့တာလီဘန်ဘက်ကအာမခန်ပြောကြားခဲ့ကြောင်းလည်းသူကပြောပါတယ်။ပါကစ္စတန်ကိုတိုက်ခိုက်လို့သူတွေကိုစုံစမ်းနိုင်ရေးအတွက်နေဆက်ခိတ်တွေမှာလုံခြုံရေးစနစ်တွေဒါမှမဟုတ်လဲစစ်ဆေးရေးစနစ်တွေထားရှိမလားဆိုတာကိုလည်းဆွေးနွေးခဲ့ကြောင်းထောင်တွေကနေလွှတ်လိုက်ပြီးဖြစ်တာကြောင့်ဒီလူတွေနဲ့ပတ်သက်ပြီးမသိတဲ့အကြောင်းလည်းတာလီဘန်ပြောခွင့်ရကပြောပါတယ်ရှင်
။ရုရှားနိုင်ငံမှာဒီလကုန်ပိုင်းနဲ့ချင်းပတ်ဖို့ရှိတဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီမဲမရအောင်ဘယ်လိုလုပ်အောင်မလဲဆိုတာကိုလမ်းညွှန်ထားတဲ့ရုရှားတိုက်ခိုက်ခေါင်းဆောင်အဲလက်ဆီနဗာနီရဲ့ website စာမျက်နှာကိုရုရှားအာဏာပိုင်တွေကတင်းနယ်လာနေမှာပိတ်ပစ်လိုက်ပါတယ်။ votesmart.appsport.com website စာမျက်နှာဟာအစွမ်းရောက်အဖွဲ့အစည်းတစ်ခုရဲ့လုပ်ငန်းတွေကိုဆက်ပြီးလုပ်နေတာတွေ့ရတဲ့အတွက်ဒီ website ကိုရုရှားမှာပိတ်ထားကြောင်းရုရှားအစိုးရရဲ့ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်တဲ့ဌာန Roskomnadzor က AFP ကိုပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ရုရှားမှာလွှတ်တော်ရွေးကောက်ပွဲတွေကိုစက်တင်ဘာ18ရက်ကနေ19ရက်နေ့အထိကျင်းပဖို့စီစဉ်ထားတာဖြစ်ပြီးနဗာလ်နီရဲ့မဟာမိတ်တွေအပါအဝင်ရုရှားစုအကူဝေဖန်သူအလုံးဝင်ရောက်ရှင်ပြန်ခွင့်တားမြစ်ပိတ်ပင်ထားတာပါ။နဗာလ်နီရဲ့အဖွဲ့အစည်းတွေကိုရုရှားအစိုးရကအစွန်းရောက်တွေဖြစ်ကြေညာထားပြီးတားမြစ်ပိတ်ပင်မှုတွေလုပ်နေတယ်လို့သူ့ရဲ့ထိတ်တန့်လက်ထောက်တွေဟာလည်းရုရှားကနေပြည်ပကိုထွက်ပြေးနေကြတာဖြစ်ပါတယ်။
ဘယ်လာရုစ်နိုင်ငံရဲ့တက်တန်းရှိသမရအလက်ဇန်ဒားလူကာရှန်ကိုကိုဆန့်ကျင်ဆန္ဒပြရေးစီစဉ်ခဲ့သူနှစ်ဦးကိုတနင်္လာနေ့ကပြစ်ဒဏ်ချမှတ်တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြစ်တင်ရှုတ်ချပါတယ်အတိုက်အခံ Coordination Council ရဲ့ထိပ်တန်းအဖွဲ့ဝင်နှစ်ဦးဖြစ်တဲ့မာရီယာကိုလက်စနီကော့ပ်နဲ့မာဇင်းဇနက်တို့ကိုအစွန်းရောက်ဝါဒနဲ့တရားမဝင်အာဏာသိမ်းဖို့ဂျူပန်မှုနဲ့တင်းင်းကနေနေမှာဆွဲချက်တင်ပါတယ်သူတို့နှစ်ဦးစလုံးကတော့အပြစ်မရှိကြောင်းငြင်းဆိုထားတာပါသူတို့နှစ်ဦးအပါအဝင်ဖမ်းထားတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလူကာရှန်ကိုအစိုးရကပြန်လွှတ်ပေးဖို့ဝန်ကြီးဘလင်ကင်က Twitter လူမှုကွန်ရက်မှာရေးပါတယ်။တရားဥပဒေမဲ့ဖမ်းဆီးမှုတွေလို့လည်းပြောဆိုထားပါတယ်။စက်တင်ဘာလထဲမှာဖမ်းခံထားရတဲ့မာရီယာကိုလက်စနီကော့ပ်ကိုထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီးမာဇင်းဇနက်ကိုတော့ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်။သူတို့နှစ်ဦးရဲ့အမှုကိုတနင်္လာနေ့ကကြားနာပြီးစီရင်ချက်ချမှတ်တာမှာမိသားစုဝင်တွေကိုပဲတယောက်ခွင့်ပေးခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းသူမကိုနိုင်ငံတွင်းကနေနှင်ထုတ်ဖို့အာဏာပိုင်တွေကြိုးပမ်းတာကိုခုခံခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကသူမကိုတပ်ဖြတ်ဖို့အထိကြိုးစားခဲ့တာလို့လဲကိုလက်စနီကော့ပ်ကဆွတ်ဆွဲထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူမရဲ့နိုင်ငံကူးလက်မှတ်ကိုဖျက်ဆီးပစ်ပြီးခေါင်းကိုအိတ်နဲ့ဆွတ်နောက်ယူကရိန်းနယ်စပ်ကိုခေါ်ဆောင်တာမှာသူမကဘယ်လာရုစ်ကနေနှင်ထုတ်မခံရရေးခုခံတိုက်ခိုက်ခဲ့ပြီးတဲ့နောက်ထောင်ချခံခဲ့ရတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမာဇင်းဆန်နက်ကလည်းမျက်နှာဖုံးဝှက်ထားတဲ့အမျိုးသားတွေကသူ့ကိုရုံးကနေပြန်ပေးဆွဲခေါ်ခဲ့တယ်လို့ပြောဆိုထားပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီအမေရိကန်တန်ကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်။ COVID-19 ကာယောဂါကျော်လွှားနိုင်ဖို့အတွက်အချိန်ကဝေးကြီးလိုနေသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ဒီကာယောဂါနဲ့ပတ်သက်ပြီးတွေ့ကြုံရင်ဆိုင်နေရတဲ့အခြေအနေကိုကြည့်ရင်နိုင်ငံတိုင်းကသူ့ကိုမပြတ်စောင့်ကြည့်ဖို့လိုအပ်နေတာတွေ့ရကြောင်းနဲ့ကိုယ့်ရဲ့လှုပ်ဆောင်မှုအတိုင်းအတာကလေးနဲ့ကိုယ်ကျေနပ်နေတာမျိုးလဲ virus ပိုးတစ်မျိုးလိုအန္တရာယ်ကြီးတဲ့အတွက်ဆက်ပြီးနှုံးနှုတ်ကြကြရှိကြဖို့နေပေါ်မှာပြုလုပ်တဲ့ WHO ရဲ့အရှိတောင်အာရှဒေသရင်းအစည်းအဝေးမှာပြောကြားလိုက်တာပါ။ဒီကာယောဂါတိုက်ဖျက်ရေးအတွက်ပိုးပြီးကောင်းမွန်တဲ့တုံ့ပြန်မှုဘယ်လိုလှုပ်ဆောင်တင်လဲဆိုတာနဲ့ပတ်သက်ပြီးအကြံပြုချက်အများအပြားရထားပေမဲ့အထူးရောက်ဆုံးနဲ့အနာဂတ်မှာအပြောင်းအလဲကြီးကြီးမားမားဖြစ်လာစေနိုင်တာကနိုင်ငံအားလုံးဒန်းတူညီမျှမှုရှိအောင်လုပ်ပေးဖို့ဖြစ်တယ်လို့လည်းပြောပါတယ်။ဒီလိုလုပ်နိုင်အောင်နောက်ကျုံတွေ့ရမယ်ကာယောဂါတွေအတွက်ပြင်ဆင်မှုနဲ့တုံ့ပြန်မှုဆိုင်ရာညီညီညွတ်ညွတ်လက်တွဲဆောင်ရွက်နိုင်မယ်စီမင်းစည်းကမ်းတွေချထားတဲ့နိုင်ငံတကာသဘောတူညီချက်တရက်ကိုရဖို့အတွက်လိုအပ်တယ်လို့ပြောပါတယ်။လက်ရှိမှာကာကွယ်ဆေးဖြန့်မြင့်မှုနဲ့ပတ်သက်ပြီးအတော့ကိုမညီမမျှဖြစ်နေတာတွေ့ရကြောင်းနဲ့ဒီလိုမမျှတတ်မှုတွေအားလုံးကစိတ်ပြတ်နေကြတာလို့လည်းပြောပါတယ်
။အိန္ဒိယနိုင်ငံမှာစက်တင်ဘာလလယ်ပိုင်းလောက်မှာကိုဗစ် -19 တတိယလှိုင်းကူးစက်ပြန့်နှံ့မှုဖြစ်လာနိုင်ကြောင်းခန့်မှန်းထားပြီးဒီအခြေအနေကိုကြိုတင်ပြင်ဆင်တဲ့အနေနဲ့တစ်နှစ်ကိုဆေးဘက်3အောက်ဆီဂျင်တန်ချိန်1000ကျွဲထုတ်လုပ်နိုင်ဖို့ရည်မှန်းထားတဲ့အကြောင်းလင်ဒီလုပ်ငန်းကြီးရဲ့အိန္ဒိယဆိုင်ရာအကြီးအကဲကပြောပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအမြင့်ဆုံးဖြစ်ခဲ့ခြင်းကလင်ဒီအိန္ဒိယလုပ်ငန်းကြီးကနေအောက်ဆီဂျင်လိုအပ်ချက်ရဲ့3ပုံ2ပုံလောက်ဖြည့်ဆည်းပေးခဲ့တာဖြစ်ပါတယ်။ဆေးရုံတွေမှာအောက်ဆီဂျင်ပြတ်လပ်ပြီးလူနာရှင်တွေအောက်ဆီဂျင်အိုးရဖို့ခက်ခက်ခဲခဲရှာဖွေခဲ့ကြရတဲ့ဒီနှစ်အစောပိုင်းတုန်းကကိုဗစ် -19 ဒုတိယလှိုင်းကူးစက်မှုအမြင့်ဆုံးအချိန်မှာအောက်ဆီဂျင်တန်ချိန်1000လောက်ပဲအများဆုံးထုတ်လုပ်နိုင်ခဲ့တာဖြစ်ပြီးအခုရှိမှန်းချက်ကတော့ဒီပမာဏရဲ့ထက်ဝက်လောက်ထိထပ်ပြီးတော့တိုးမြင့်ထုတ်လုပ်ဖို့ဖြစ်ပါတယ်အိန္ဒိယမှာ COVID-19 တတိယလှိုင်းမတိုင်ခင်အစိုးရကတရက်ကိုဆေးဘက်သုံးအောက်ဆီဂျင်တန်ချိန်1000ကျွဲထုတ်လုပ်နိုင်ရည်ရည်မှန်းထားချိန်မှာလင်ဒီနဲ့တခြားအောက်ဆီဂျင်ထုတ်လုပ်ရေးလုပ်ငန်းကြီးတွေဘက်ကအနည်းဆုံးတရက်ကိုအောက်ဆီဂျင်တန်ချိန်13,500လောက်ထုတ်လုပ်နိုင်ဖို့မျှော်လင့်ထားတယ်လို့လဲ လင်းဒီလုပ်ငန်းကြီးရဲ့တောင်အာရှအခြေကဲမူလိုပနာကြီးကပြောပါတယ်။တနင်္လာနေ့အထိအိန္ဒိယရဲ့ COVID-19 ဖြစ်ပွားမှုအရေအတွက်က 33.3 သန်းထိရှိနေပြီးသေဆုံးသူကတော့၄သိန်းခွဲနီးပါးရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင
်။ဗီယက်နမ်နိုင်ငံမှာ COVID-19 အတွက်တင်းတင်းကြပ်ကြပ်တားမြစ်ထားတဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်မှုနဲ့ဗိုင်းရပ်စ်ပိုးပြန့်ပွားအောင်လှုပ်ဆောင်မှုတွေအတွက်အသက် 28 နှစ်အရွယ်အမျိုးသားတူကိုတနင်္လာနေ့ကထောင်နှံပြစ်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။ Leventry ကိုနိုင်ငံတောင်ပိုင်းကာမူးပြည်နယ်တရားရုံးကတရားအတွင်းမှာပဲကြားနာမှုတွေလုပ်ပြီးအန္တရာယ်ကြီးလာတဲ့ကူးစက်ရောဂါပြန့်နှံ့အောင်လှုပ်ဆောင်မှုနဲ့ပြစ်ဒဏ်ချလိုက်တာလို့ Vietnam အစိုးရသတင်း VNA မှာဖော်ပြထားပါတယ်။သူဟာ27ရက်ကြာ quarantine လုပ်တိကျခွဲနေရမယ်ဆိုတဲ့စည်းကမ်းကိုချိုးဖောက်ပြီးဟိုချီမင်းမြို့ကနေကာမူးကိုပြန်သွားခဲ့တယ်လို့လူ၈ဦးကိုကိုဗစ်ကူးစက်စေခဲ့ကြောင်းနဲ့အဲ့ဒီထက်ကတဦးဟာတလကြာကုသမှုပေးခဲ့ပေမဲ့နောက်ဆုံးသေဆုံးသွားတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။ဗီယက်နမ်ဟာကိုဗစ်ပိုးရှိမရှိစမ်းသပ်မှုကြေကြေပြန့်ပြန့်လောက်တာကူးစက်သူကိုခြေရာခံလိုက်တာတင်းကျပ်တဲ့နေဆက်အတော်လာကန့်သတ်မှုတွေတင်းကျပ်တဲ့ quarantine လောက်တာတွေနဲ့ကိုဗစ်ကာယရောဂါကိုအအောင်မြင်မြင်ထိန်းချုပ်နိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဟိုချီမင်းမြို့ဟာကိုဗစ်ကာယရောဂါဖြစ်ပွားသူအများဆုံးဖြစ်ပြီးကူးစက်သူ 2,600 နီးပါးနဲ့သေဆုံးသူ 1,000 ကျော်ရှိခဲ့ပေမဲ့ကမူးမြည်နယ်ထဲမှာတော့ကိုဗစ်ဖြစ်ပွားသူက192ဦးသာရှိပြီးသေဆုံးသူက2ဦးပဲရှိပါတယ်။တနိုင်ငံလုံးတိုက်တာနဲ့ဆိုရင်ကူးစက်သူ 5,000 ကျော်နဲ့သေဆုံးသူက 1,000 ကျော်ရှိပါတယ
်။ Hurricane Monday အိုက်တာဒန်သစ်နယူးယောက်နဲ့နယူးဂျာဆီကဒေသတချို့မှာပြည်ထောင်စုအစိုးရထံကရန်ပုံငွေထောက်ပံ့မှုပို့ပြီးတော့ရစီမဲ့အကြီးအကျယ်သဘာဝဘေးဒဏ်သင့်မှုဆိုင်ရာကြီးညာချက်တွေကိုတနင်္လာနေ့မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ကအတည်ပြုလိုက်ပါတယ်။မိုးရေချိန်စမ်းချိန်တင်မြင့်တက်ပြီးမြေကြီးကြီးရေရှမ်းမှုတွေလမ်းတွေအိမ်တွေနဲ့ဈေးဆိုင်တွေရေကြီးမှုတန်ခံခဲ့ရတဲ့နယူးဂျာဆီပြည်နယ်တွင်းကခရိုင်6ခုနဲ့နယူးယောက်ကခရိုင်5ခုတို့ကစီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေအတွက်အထောက်အပံ့ရစီမှာဖြစ်ပါတယ်။အဲ့ဒီဒေသတွေကအပြည့်အစည်အခြေအနေကိုအင်ကာနစ်မှာပဲသမ္မတဘိုက်ဒန်တွားရောက်ဖို့လဲစီစဉ်ထားပါတယ်ရှင
်။ဒေါက်ခင်မျိုးသက်နဲ့မတ်တန်ကီထွေးထိုက်တို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။အင်ကာနီနိနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့အေယာဝတီမြေကြီးကြီးလာတဲ့အခြေအနေကိုကြားရဖို့ရှိပါတယ်။အခုတော့စစ်ကောင်စီကနယ်မြေရှင်းလင်းရေးအတွင်းမှာလက်နက်ကြီးတွေအသုံးပြုနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ချောင်းစင်းရွာဘက်ကိုအေယာဝတီမြစ်ထဲမှာရှိနေတဲ့ရေတပ်သင်္ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါတယ်။အခုလိုပစ်ခတ်တာကြောင့်ကျေးရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။လှူဒန်းထားတဲ့ရိခါတွေစစ်ကောင်စီကမီးရှို့ဖျက်ဆီးခံရတဲ့ပေါင်မြို့ဒီတောင်ပိုင်းကင်းမရွာဘက်မှာဆိုရင်လေဒေသခံတွေနေရက်မပြတ်နိုင်ဖြစ်နေပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေလှုပ်ရှားတတ်တဲ့နေရာတွေဘက်ကိုစစ်တပ်ကအနေမြေရှင်းလင်းရေးလုပ်နေတာမှာစက်တင်ဘာ6ရက်တနင်္လာနေ့ကအေယာဝတီမြစ်ကမ်းဘေးမှာရှိတဲ့ချောင်းစင်ကျေးရွာဘက်ကိုရေတပ်တင်မောပေါ်ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်။ရွာအရှိဘက်အေယာဝတီမြစ်ထဲမှာစစ်တင်မောတစ်စင်းရှိနေပြီးတော့အဲ့ဒီကနေလှမ်းပစ်တယ်လို့ပြောပါတယ်။လက်နက်ကြီးကြီးတွေကြီးရတဲ့ကြားရောက်ပောက်ကွဲခဲ့ပေမဲ့အသေးပြောတော့မရှိဘူးလို့ဆိုပါတယ်။ဆိုရင်ကြောင်းလန့်ပြီးရွာအနောက်ဘက်ကနေလှေတွေနဲ့ထွက်ပြေးကြတဲ့ကျေးရွာသားတွေကိုလည်းစစ်တပ်ကဆက်လီတွေနဲ့ပိတ်ပြီးစစ်ဆေးခဲ့တယ်လို့ပြောပါတယ်။မိုးကြီးပြီးရွာထဲရေတွေဝင်နေတာကြောင့်လေတွေနဲ့ထွက်ပြေးကြတာပါ။ဒီအခြေအနေနဲ့ပတ်သက်လို့မြောင်မြို့ကန်တို့ကအခုလိုပြောပါတယ
်။မော်လန်ကအေယာဝတီမြစ်ကြီးတွေကတော့ဒေသကြီးချောက်ချပြီးရထားတာ။ဒါကပြီးတော့အတမောကြီးလမ်းမရှိနေပြီးတော့အဲစပီးဘုတ်ပေါ့ဗျာ။စပီးဘုတ်လေးစီးကအဲခုချောင်းကြီးရွာကိုဆောင်ရည်ရရဲ့ရှိဘက်မှာစုံဆန်လုံနေပါဗျာအလုံးမုံတော့သူဟိုဟာကြီးနဲ့အမြောက်နဲ့၄ချက်ပြတာဟိုဟာတစ်ချက်ကတော့ဒီရွာပေါ်ကြတယ်တဲ့ဒါမှမဟုတ်ထိခိုက်တယ်ရတာမျိုးတော့မရှိဘူးပေါ့ရွာထဲကလူတွေအဲမှာထွက်ပြေးတင်းချောင်ကြတာပေါ့ထွက်ပြေးတင်းချောင်တော့ကျွန်တော်တို့ကအဲစပီးဘုတ်မော်တော်၄စီးအပြင်ကိုနောက်ထပ်မော်တော်တစ်စီးပါသေးတယ်အဲမော်တော်စီးနဲ့ပြေးတဲ့သူတွေကိုဆက်လေတွေကိုပေါ့နော်အဲရတွေလိုက်တာပေါ့တိုက်ပြီးတော့မိလို့ရှိရင်အဲဒီသူတို့ရှောင်းနေတဲ့ဆက်လေးပေါ်မှာလက်နဲ့တပါတော့ပါလာပေါ်လိုက်ကြည့်ရပေါ့လက်နဲ့တပါတော့မပါဘူးဆိုရင်တော့လွတ်ပြေးလိုက်တာပေါ့ရော်သားတွေဖန်စီကာဆိုတော့အခုချိန်ကျတော့အတီးပြီလို့မရဘူးဆိုလို့ပြောတော့လေ၄ဦးပေါ့အဲအဲ့လိုကြားတယ်ဒါပေမဲ့တိကျတော့မသိဘူးပေါ့နော်
အခုလက်နက်ကြီးနဲ့ပစ်ခံခဲ့ရတဲ့ချောင်းစင်ကြီးရွာမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမေလ26ရက်နေ့ကလည်းတခါတိုက်ပွဲဖြစ်ခဲ့ပူပါတယ်။တိုက်ပွဲဖြစ်ပြီးနောက်ပိုင်းချောင်းစင်အပါအဝင်မြောင်မြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဝင်ရောက်ရှာဖွေပြီးဒေသခံတွေကိုဖမ်းဆီးစစ်ဆေးမှုတွေလုပ်နေတာပါ။တခါမကွေးတိုင်းပေါင်းမြို့နယ်ကင်းမရွာကထွက်ပြေးနေကြတဲ့ရွာသူရွာသားတွေအခုချိန်ထိနေရမပြောင်းနိုင်ကြသေးပါဘူး။စစ်တပ်နဲ့ PDF အဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့တဲ့ကင်းမရွာကိုစက်တင်ဘာ၁ရက်ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးကြေးရွာဖုံရင်းကျောင်းမှာဒေသခံတွေအတွက်လှူဒန်းထားတဲ့ရိတ်ခါတွေကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့လို့ဒေသခံတွေဟာတောတောင်တွေကိုထွက်ပြေးတိမ်းရှောင်နေကြရတာပါ။ဒါနဲ့ပတ်သက်လို့ကင်းမရွာသားတို့က
ကျွန်တော်တို့ဒီရွာထဲကနေမှာဆက်ပြေးတိမ်းရှောင်နေတဲ့လူတွေကတော့သူတို့ကဟိုရွာထဲဟိုတော့မပြောင်းရဲကြတော့ဘူးဆိုပြီးတောထဲနေမှာပဲအမီးနဲ့မင်းများဒီရေကြအေးနေရတော့သူဆိုရင်တော့အစဉ်ကြီးတော့ပြည်နိုင်တော့ဒီရေကြနောက်ဟိုရစ်ကြလာတဲ့အခါဆိုရင်တော့ကျွန်တော်တို့ဘလို့မှအစဉ်ပြည်နိုင်ဘူးကြအခုကတော့ဂျွာထဲမှာတော့ဟိုတယောက်မှရှိတော့တော့ကျွန်တော်တို့ဒီတော့ထဲမှာပဲစိတ်ချောင်းနေကြတော့တာဗျသူတို့ကျွန်တော်တို့ဒီကဟိုဘယ်ရမှလဲဘယ်ဟိုမှလဲမသွားရဲဘယ်ရမှလဲမဝင်ရဲဆိုလိုဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ရှိမှာအခက်အခဲကတော့ရှိတယ်ဗျ
ပေါင်းမြို့တောင်ပိုင်းကင်းမရွာဟာဇွန်လ16ရက်ကစစ်ကောင်စီနဲ့ဒေသခံ PDF တွေတိုက်ပွဲဖြစ်ပွားခဲ့ပြီးနေအိမ်တရာကျော်မိလောင်ခဲ့တယ်လို့တက်ကြီးဖိုးဖွားနှုတ်နဲ့မိလောင်တိုက်ဆုံးခဲ့ပါတယ်။မိလောင်တာနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံ PDF တို့အပြန်အလှန်ဆွဆွဲနေကြပါတယ်။စစ်ကောင်စီဘက်ကလည်းအကြမ်းဖက်လူလာသူတွေဘက်ကမီးရှို့တာလို့ပြောနေတယ်လို့ PDF တွေဘက်ကလည်းစစ်တပ်ကမီးရှို့တာလို့အခိုင်အမာပြောနေကြပါတယ်။ကင်းမရွာမီးလောင်ပြီးနောက်ပိုင်းနိုင်ငံတကာကြက်ချိန်ကြီးအဖွဲ့ကအတုံးဆောင်ပစ္စည်းတွေလာရောက်လှူဒန်းမှုပြင်ဆင်ခဲ့ပေမဲ့လမ်းခရီးအခြေအနေနဲ့ကိုဗစ်ကူးစက်တာတွေများနေတာကြောင့်လှူဒန်းမှုအစီအစဉ်ကိုရှေ့ဆိုင်းခဲ့ရတယ်လို့သိရပါတယ်ခင်ဗျာ
ကိုရဲမော်ပါရှင်ဒါကတော့မြောင်မြို့နယ်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေတုံးပြီးပစ်ခတ်နေတဲ့အခြေအနေအကြောင်းကိုတင်ပြခဲ့တာပါအခုတော့နိုင်ငံသားစီစီရေးကတ်တွေထုတ်ပေးဖို့ပြင်ဆင်နေတယ်ဆိုတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်မြန်မာတနိုင်ငံလုံးမှာအိမ်တော်စုစီးရင်နဲ့နိုင်ငံသားကတ်ဒါမှမဟုတ်ကိုင်ဆောင်နဲ့ကတ်တမျိုးမျိုးထုတ်ပေးမဲ့ပန်းကင်းစီမံချက်ကိုစစ်ကောင်စီကဆောင်ရွက်နေပါတယ်ဒီစီမံချက်နဲ့တနိုင်ငံလုံးနိုင်ငံသားစီစီရေးကတ်၄တန်းထုတ်ပေးနိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်ဒီစီမံချက်အရရခိုင်ပြည်နယ်ကနိုင်ငံသားဖြစ်ခွင့်ရှိသူတွေကိုနိုင်ငံသားစီစီရေးကတ်တွေရနိုင်ဖို့ပိုပြီးနှီးဆက်လာပါပြီလားရန်ကုန်ကလာတဲ့သတင်းကိုမမြသစင်အောင်ကပြောပြမှာပါရှင
်တနိုင်ငံလုံးမှာနိုင်ငံသားစီစီရေးကတ်ပြား၄သန်းနီးပါးထုတ်ပေးမဲ့ပန်းကင်းစီမံချက်ကိုစစ်ကောင်စီကစတင်လှုပ်ဆောင်နေပြီလို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်နိုင်ငံတဝန်းလုံးလုပ်နေတဲ့စီမံချက်ဖြစ်ပြီးတော့ဒီဇေ1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိသူတိုင်းကိုပေးဖို့လုပ်တာဖြစ်တယ်လို့ဥခင်ကြီးကအခုလိုပြောပါတယ်
။ဘန်ကင်းစီမံချက်ကဟိုနိုင်ငံသားကရတဲ့ရှိတဲ့လူတွေလေရတဲ့ရတဲ့ရှိတဲ့လူတွေကိုလုပ်ပေးတဲ့စီမံမှာဒါတွေကဟိုလူမှုစုပေါင်းပွဲအတွက်အရေးကြီးတယ်လေ။ဒီဌာနရဲ့လုပ်ငန်းတောင်တက်တဲ့နိုင်ငံတော်ရဲ့လိုအပ်ချက်လည်းဖြစ်တယ်ပေါ့။အဲ့တော့ဟိုအရင်ရွက်ကွက်ပွဲလုံးကလည်းဒီလိုပဲမှတ်ဖို့လည်းမရှိရသေးဘူးလေများတယ်ပြတာဒါကြုံမဲ့ဘူးတော့ပေါ့။ဟိုအကျိုးဝင်တဲ့ဒီကတော့ပါမယ်နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေကတော့ပါပါမယ
်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မေလ9ရက်နေ့မှာပန်းကင်းစီမံချက်ကိုစတင်ဖို့စီစဉ်ခဲ့ပေမဲ့ကိုဗစ်ကပ်ရောဂါကြောင့်အခုမှလုပ်ငန်းတွေဆလုပ်နေတာလို့ဝန်ကြီးဦးခင်ကြီးကပြောပါတယ်ဒီစီမံချက်ကိုနိုင်ငံတဝန်းကိုရည်ရွယ်ထားတယ်လို့သူကပြောပေမဲ့စင်ခေါ်မှုတွေရှိနေတဲ့တချို့ဒေသတွေမှာတော့မဆနိုင်သေးပါဘူ
းဒီမှာဆုံးစင်ခေါ်မှုကတွားလို့လာလို့မရတာပေါ့နော်အဲဒီကိုဗစ်ကြောင့်ဆေးရထုံးနေရတယ်လည်းများတယ်လေအဲ့ဒါကြီးတွားလို့ပြုလို့မရဘူးနောက်လူလူကလည်းဒီလိုနေနေရတယ်ဒီဟာကိုထပ်ပြီးပြပေးဖို့လိုတာပေါ့
နိုင်ငံသားစီစီရေးကပ်ပြားလုံမဲ့သူတွေဟာအိမ်တော်စုဥယေစရင်မိဘနှစ်ပါးရဲ့မှတ်ပုံတင်မိတ္တူအဖိုးဖွားတွေနဲ့မောင်နှမရင်းချာတွေရဲ့အမိမှတ်ပုံတင်အမှတ်နဲ့လိပ်စာတွေလိုပါတယ်အသက်အထောက်အထားအတွက်မွေးစရင်ဒါမှမဟုတ်ကျောင်းသားကတ်ဒါမှမဟုတ်ကျောင်းထောက်ခံချက်လိုအပ်ပါတယ်ရက်ွက်တွင်နေထိုင်ကျောင်းထောက်ခံချက်နဲ့သွေးအမျိုးအစားလည်းလိုအပ်မှာဖြစ်ပါတယ်တိုင်းသားတွေအတွက်ကတော့သကောင်စီမရှိရင်လဲပူပေါင်းအဖွဲ့နဲ့ကွင်းစင်းဆောင်ရွက်ပေးမယ်လို့ဝန်ကြီးဦးခင်ကြီးကပြောပါတယ်။သကောင်စီမရှိသူတွေကိုစီစစ်ထောက်ခံပေးဖို့လာဝကမြို့နယ်ဦးစီးမှုမြို့နယ်စီမံကိန်းဦးစီးဌာနမြို့နယ်ကျန်းမာရေးဦးစီးဌာနရဲတပ်ဖွဲ့နဲ့ရက်ကြီးအုပ်ချုပ်ရေးမှုတို့ပါတဲ့၅ဦးကော်မတီဖွဲ့ပြီးတော့လှုပ်ဆောင်ပေးနေတာလို့သူကပြောပါတယ်။ တနိုင်ငံလုံးလှုပ်တဲ့ပန်းကင်းစီမံချက်မှာရခိုင်မှာရှိနေတဲ့နိုင်ငံသားဖြစ်ခွင့်ရှိတဲ့မွတ်စလင်တွေနိုင်ငံသားကပ်ရဖို့မျှော်လင့်နေတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီအတွင်းရေးမှူးဦးကျော်စိုးအောင်ကတော့ပြောပါတယ်တန်းတူအခွင့်အရေးအရနိုင်ငံသားကပ်တွေထုတ်ပေးဖို့မျှော်လင့်တယ်လို့သူက VOA ကိုပြောပါတယ်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့သုံးနှုံးပေမဲ့စစ်ကောင်စီကတော့ဒါကိုလက်မခံဘဲနဲ့ဘင်္ဂလီတွေလို့ရည်ညွှန်းသုံးနှုံးပါတယ်စစ်ကောင်စီလုပ်နေတဲ့ပန်းကင်းစီမံချက်ကိုတနှစ်ခွဲအချိန်ယူပြီးတော့2022နိုဝင်ဘာ3ရက်အထိလုပ်ပေးမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်လက်ရှိဝန်ကြီးဦးခင်ကြီးလူဝင်မှုကြီးကြပ်ရေးဝန်ကြီးတာဝန်ယူစဉ်တုန်းကမိုးပွင့်စီမံချက်နဲ့လူ5တန်းခွဲနှီးပါးကိုနိုင်ငံသားစီစီကပ်ပြားထုတ်ပေးခဲ့ပါတယ်။ NLD အစိုးရတာဝန်ယူစဉ်မှလည်းသစ္စာစီမံချက်နဲ့နိုင်ငံသားစီစီကပ်ပြား6တန်းခွဲနှီးပါးထုတ်ပေးခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ
်။ဒါကတော့မမသစင်အောင်ပြောပြသွားတာပါ။အင်္ဂါနေ့နနက်ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နနက်6နာရီကနေ9နာရီအထိထုတ်လွှင့်နေပါတယ်ရှင်။မြန်မာနိုင်ငံမှာမိုးနှောင်းကာလ AR မြင့်ရီစိုးရင်ရေမတ်ထက်ကျော်လွန်နေတာကြောင့်မြန်မာနိုင်ငံအောက်ပိုင်းမြဝကျွန်းပေါ်ဒေသမှာရေပေးလွရာပြောင်းရွှေ့ရသူတွေရှိနေပါတယ်ဒီလိုအချိန်မြင့်ရီဝင်ရောက်လာတာကြောင့်မြေကမ်းအနီးနဲ့မြေနှိမ်ပိုင်းမှာနေထိုင်သူတွေသတိရှိကြဖို့ကိုလည်းမိုးလေဝသနဲ့ဇလပေဒဦးစီးဌာနကသတိပေးထားပါတယ်မြန်မာနိုင်ငံအောက်ပိုင်းကမိုးကြီးရေကြီးနိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
AIO ရီတိုင်းဟင်္ဒရာမြို့နယ်အိပ်ပြအုပ်စုကဖောင်စိတ်ကျေးရွာမှာမိုးကြီးပြီးရေကာတာရှိတဲ့နေရနာအထည်ကိုရေတိုက်စားပြီးကမ်းပြိုလာတဲ့အတွက်အဲ့ဒီကျေးရွာမှာရှိတဲ့အင်ဂျီ80ဝန်းကျင်ဟာရေဘေးလွရာကိုအရေးပေါ်ရွှေ့ပြောင်းနေကြပါတယ်။ရေဘေးရှောင်သူတွေအတွက်နေရအတိတ်ကြမရှိပေမဲ့မြစ်ကမ်းနယ်ဝေးရာရေကာတာအပေါ်ဘက်ပိုင်းကနေရာတွေမှာယာယီနေနေရပြီးကမ်းထပ်ပြီးပြိုလာရင်ဘေးလွရာပြောင်းရမယ့်အင်ဂျီတွေကလည်းစောင့်ကြည့်နေရတယ်လို့ဟင်္ဒရာခိုင်ပရဟိတအဖွဲ့များကွန်ရက်တာဝန်ရှိသူက VOA ကိုပြောပါတယ်
။ခုနကပိုင်းကို7လပိုင်းဓာတ်ရက်ဆိုလို့ရှိရင်ပုံမှန်ဒီဒေသမှာရေးကြည့်ခဲ့တယ်လေ။တရားဝင်တိုင်းရဲ့ဟိုအထက်ခေါင်ပိုင်းနဲ့ဖြစ်တယ်။အရင်ဆုံးဒီကြီးနဲ့စပြီးတော့သုံးပြရရှိတဲ့နေရာဖြစ်တယ်။အဲဒါကြောင့်မလို့ဟိုရေအဲ့ဒီအချိန်ကြီးခင်ဗျားတွေပါဆိုလို့ရှိရင်ကျွန်တော်တို့သတိထားပြီးစောင့်ကြည့်တယ်ပေါ့။ဘာလို့လဲဆိုတော့ဟင်္ဒရာခိုင်အနေနဲ့ဆိုလို့ရှိရင်အထက်ပိုင်းဟိုချန်ကြီးမြို့နယ်အတော်ပေါ့
ဘူးနောင်းလိုက်ကလာဆက်တယ်ပါလေဖြစ်နေတယ်အချောက်မြို့တွေကဒီအောက်ကြီးကမတုတ်ကဲနေပါပဲအပေါ်ကတော့အချက်ပိုင်းကြီးတော့ဆက်လာနိုင်သေးတယ်ဆိုလို့ရှိရင်တော့ဒီဒီကိုထက်ကြီးတာနိုင်မလားပေါ့ဟောအဲ့ဒါတော့ဟိုစောင့်ကြည့်ရတဲ့သဘောမျိုးရှိတယ်ခင်ဗျာ
ရေပြေးကြောင်နေတွေပျက်စီးသွားသူတွေဟာနေထိုင်ရေးအတွက်အကူအညီတွေလိုအပ်နေကြတာပါဟင်္ဒရာမြို့နယ်မှာ AOR မြစ်ရေဟာမြို့ရဲ့စိုးရင်ရေမှတ်ထက်ကျော်လွန်နေပြီးနောက်3ရက်လောက်မှစိုးရင်ရေမှအောက်ကိုပြန်ချနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကထုတ်ပြန်ထားပါတယ်။ဒါအပြင်စိတ်တာမြို့နဲ့ဇလွန်မြို့တွေမှာလည်း AOR မြစ်ရေစိုးရင်ရေမှထက်ကျော်လွန်နေတာပါ။ငဇိုင်းချောင်းမြို့မှာတော့ငဝင်မြစ်ရေတက်နေတာကြောင့်အဲ့ဒီဒေသတွေမှာရှိတဲ့မြစ်ကမ်းအနီးနဲ့မြေနှိမ်ပိုင်းမှာနေထိုင်သူတွေသတိထားနေထိုင်ဖို့လည်းသတိပေးထားပါတယ်။ပဲခူးတိုင်းမိုးညိုမြို့နယ်ထဲမှာရှိတဲ့အောင်မင်္ဂလာကျေးရွာမှာလည်းတနင်္ဂနွေနေ့က AOR မြစ်ရေဝင်ရောက်ပြီးကဘာပြိုတဲ့အတွက်အဲ့ဒီအနားဝန်းကျင်နေထိုင်သူတွေရေဘေးလွရာကိုရွှေ့ပြောင်းခဲ့ကြပါတယ်။နှစ်စဉ်နှစ်တိုင်းဒီလိုအချိန်ဆိုရင်မြစ်ကမ်းအနီးနေထိုင်သူတွေရေဘေးတင်နေတာပုံမှန်ဖြစ်နေပြီးရေပြန်ကျတဲ့အချိန်မှစိုက်ပျိုးရေးတွေပြန်ပြီးစတင်ရတယ်လို့ဒေသခံတူကပြောပါတယ်
။အဲဒီကတော့စိန်ကောင်းစုဆက်သွင်းမှုလောက်ကရွှေ့လိုက်ရတယ်။ရွှေ့လိုက်ရတယ်ဆိုတာသူတို့ကကြားမှာပဲအစိုးရရตาเยอะอีกก็มาหนีจ๋าบ่เอียงนี่เลยมาหนีเลยรู้เนาะเลยอ่ะตัวมูยาดิจ่ายดีหานี่อ่ะไม่ရှိတော့ဘူးသူတို့အမှားလေတွေတိုင်းနေသူတို့ပြန်ပေါ်တဲ့နေရာတွေပေါ့အခုကရေပြန်ကျတဲ့အနေထားတော့ပြန်ဖြစ်သွားပြီမိုးရင်းကာလာဆိုရင်ဒါငါးချက်ဖားချက်ပုံမှန်လို့လေသူကဟိုမိုးကုံသွားတာနဲ့အခုသူကပမာရေဘူးရရေမှာရှိတယ်အဲအဲ့လိုရှိတယ်ဒီရေကျသွားတာနဲ့သူအားမလို့ငယ်ပေါ်တဲ့နေရာဟိုသူငယ်ပေါ်ပေါ်တဲ့နေရာလဲတော့လေတော့ဒီတော့တန်းပြီးတော့သူတို့ site ไซเดเนี่ยหายป่ะเนาะตรุปုံมันไซเดเนี่ยหายสิอ่ะล่ะดาวสอบทับๆๆๆเนี่ยดาวสอบจ๋าอ่ะอะไรรู
้มุฑงหน้าม้ายกาละมุฑงลีอาเนเฉยมาญมานักงานมิวาจွ่นบ่อเดต้าริมมาโมมะลีสิบาระนอกไปยัดริมมาတော့โมเนลาနိုင်เจสิได้ด้วยยีบี้อันเดียสู้ยินเสียไม่สิบุโลโมลิวตะเนี่ยสละเบระอุซีฐานะตาวันสิตุก็ပြောบาระ ဒါပေမဲ့လည်းမြေကမ်းတစ်ပိနဲ့မြေနှင်းပိုင်းတွေမှာနေထိုင်သူတွေကတော့ဒီကာလတွေမှာမြေဝင်ရောက်မှုအပေါ်မှာသတိရှိကြဖို့နဲ့မိုးလေဝသထုတ်ပြန်ချက်တွေကိုစောင့်ကြည့်ကြဖို့တိုက်တွန်းထားပါတယ်
ဒေါက်ခင်မြတ်သက်ပါရှင်မကြခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးကဏ္ဍဘလော့ကာတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ် VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြဖို့အချိန်ရောက်ပါပြီရှင်အကူအညီတွေဖြန့်ဝေဖို့အတွက်အပြစ်ခတ်ရစဲရေးအာဆီယံရဲ့တောင်းဆိုချက်မြန်မာအစိုးရသဘောတူဆိုတဲ့ကောင်းစဉ်နဲ့ရေးသားထားတဲ့ရိုက်တာသတင်းဆောင်မကိုအရင်ဆုံးကောက်နှုတ်တင်ပြမှာပါလူသားချင်းစာနာမှုအကူအညီတွေဖြန့်ဖြူးရေးအတွက်ဒီနှစ်အကုန်ထိအပြစ်ခတ်ရစဲပေးဖို့အာဆီယံရဲ့တောင်းဆိုချက်ကိုမြန်မာစစ်ကောင်စီကသဘောတူခဲ့ကြောင်းအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကဂျပန်အခြေစိုက်ဂျိုဒိုသတင်းအေဂျင်စီကိုပြောဆိုခဲ့တယ်လို့ကိုကဖော်ပြထားပါတယ်ဖေဖော်ဝါရီလအာနာသိမ့်ပြီးမြန်မာနိုင်ငံမှာယာနေ့ချီလူတွေတိုက်ဆုံခဲ့ရတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့နဲ့စစ်အုပ်စုနဲ့အတိုက်ခံတွေကြားတွေ့ဆုံဆွေးနွေးနိုင်ဖို့အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကကြိုးပမ်းခဲ့တယ်လို့ဆိုပါတယ်အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အေရဝန်ယူဆပ်ကနေစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်နဲ့ဗီဒီယိုကွန်ဖရင့်ဆွေးနွေးရမှာအပြစ်ခတ်ရစဲရေးကိုအဆိုပြုခဲ့တာဖြစ်ပြီးစစ်တပ်ကလည်းဒီအဆိုပြုချက်ကိုလက်ခံခဲ့တယ်လို့အထူးတန်တမန်ကဂျိုဒိုအေဂျင်စီကိုပြောကြားခဲ့ကြောင်းတနင်္ဂနွေနေ့ထုတ်သတင်းမှာဖော်ပြထားတယ်လို့ဆိုပါတယ်ဒါဟာနိုင်ငံရေးရာမဟုတ်ဘဲအကူအညီတွေဖြန့်ဝေရာမှာလူသားချင်းစာနာမှုအကူအညီပေးရေးဝန်ထမ်းတွေရဲ့လုံခြုံရေးအာမခံချက်ရှိဖို့ဖြစ်တယ်လို့လဲအေရဝန်ယူဆပ်ကဆိုပါတယ်။အပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့သူ့ပြောဆိုချက်အပေါ်မှာစစ်တပ်ဘက်ကသဘောမတူတာမျိုးမရှိခဲ့ဘူးလို့လဲဆိုပါတယ်။ဒါ့အပြင်အပြစ်ခတ်ရစဲရေးအဆိုပြုချက်ကိုစစ်တပ်အတိုက်ခံအုပ်စုတွေကိုလည်းတွယ်ဝိုက်ပြီးပေးပို့ထားတယ်လို့သူကပြောပါတယ်။အခုလိုအာဆီယံအထူးကိုယ်စားလှယ်ရဲ့အဆိုပြုချက်နဲ့ပတ်သက်လို့စစ်တပ်ပြောခွင့်ရဘက်ကရိုက်တာသတင်းဌာနရဲ့အမေးကိုတုံ့ပြန်ဖြေဆိုခြင်းမရှိသေးဘူးလို့တော့ဖော်ပြထားပါတယ်။စစ်ကောင်စီဘက်ကသဘောတူညီချက်ဆိုတာအယုံအကြည်မရှိသလိုအပြစ်ခတ်ရစဲရေးဆိုပြီးကြီးစံတွေဝယ်ယူဖို့အချိန်ယူတာဖြစ်တယ်လို့မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူမတ်တင်စာရွှင်လက်ရီကရိုက်တာသတင်းဌာနကိုပြောကြားခဲ့တယ်လို့ဆိုပါတယ်အာဆီယံနဲ့မိတ်ဖက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ၈သန်းထောက်ပံ့ကူညီပေးသွားဖို့ကတိပေးထားကြောင်းလည်းအာဆီယံအထူးတန်တမန်အေရဝန်ယူဆပ်ကပြောဆိုခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။တွေးထိုးလုံဆော်တဲ့မြန်မာတန်ကာဦးဝရသူကိုထောင်ကနေလွှတ်လိုက်ပြီးဆိုတဲ့ကောင်းစဉ်နဲ့ဒီဆန်ဒီယေဂို Union Tribune မှာဖော်ပြထားတဲ့ AP ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါ။နမေဆိုးနဲ့ကြော်ကြားတဲ့မြန်မာနိုင်ငံကအမျိုးသားရေးဝါဒီဘုံကြီးတပါးကိုတနင်္လာနေ့ကထောင်ကနေလွှတ်ပေးလိုက်ကြောင်းအစားချီရေးထားပါတယ်။အရင်အရက်သားဆိုးရလက်ထက်နိုင်ငံတော်အကြီးအကျယ်ပြက်စီအောင်လှုံ့ဆော်ကြိုးပမ်းမှုစတဲ့ဆွဲချက်တွေကိုပယ်ဖျက်လိုက်ပြီးလွှတ်ပေးလိုက်တာဖြစ်တယ်လို့ဆိုပါတယ်။ဥဝရတူနဲ့အပေါင်းပါလဲဖြစ်အမျိုးသားရေးဝါဒီတဦးလဲဖြစ်တဲ့ဥပောင်မောခါကအခုလိုဥဝရရတူအပေါ်ဆွဲချက်တွေကိုပယ်ဖျက်လိုက်တာကိုအတီးပြုတ်ပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။online တဲ့ website ခုဖြစ်တဲ့ people media မှာတော့ဦးဝီရသူလွတ်မြောက်လာတဲ့သတင်းကိုမြန်မာတက်မတော်ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကအတည်ပြုကြောင်းဖော်ပြထားပါတယ်။သူ့ကိုဆွဲထားတဲ့အမှုကိုပိတ်လိုက်ပြီးဒီကနေ့ညမှာပြန်လွှတ်ပေးခဲ့ကြောင်းနဲ့ဆေးဝါးကုသမှုဆက်လက်ခံယူဖို့တက်မတော်ဆေးရုံမှာရှိနေကြောင်းလဲဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောဆိုခဲ့တယ်လို့ကိုကဖော်ပြထားပါတယ်။ဒါပေမဲ့လည်းဘာကြောင့်အမှုကိုရုတ်သိမ်းလိုက်တယ်လဲဆိုတဲ့အကြောင်းပြချက်ကိုတော့မသိရသေးဘူးလို့ဆိုပါတယ်။ဦးဝီရသူဟာ2012ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်မှာဗုဒ္ဓဘာသာနဲ့လူနည်းစုရိုဟင်ဂျာတွေကြားအထိကယုံနေဖြစ်ပွားပြီးနောက်လူသိများလာတာဖြစ်ပါတယ်။မွတ်စလင်တွေအပေါ်အကြမ်းဖက်အောင်လှုံ့ဆော်ခဲ့တယ်လို့စွပ်စွဲခံရတဲ့အမျိုးသားရေးဝါဒီအဖွဲ့တစ်ခုကလည်းသူကတီထောင်ခဲ့တယ်လို့ဆိုပါတယ်။နမကျော် Time Magazine ကြီးကတော့2013ခုနှစ်ကထုတ်ဝေတဲ့သူ့ရဲ့မျက်နှာဖုံးသတင်းမှာဦးဝီရသူကို The Face of Buddhist Terror ဗုဒ္ဓဘာသာကိုကြောက်ရွံ့အောင်လုပ်ခဲ့သူဖြစ်တင်စားဖော်ပြခဲ့ကြောင်းဖော်ပြထားပါတယ်။အစိုးရကိုအကြီးညိုပြတ်အောင်အမုန်းတရားပွားများအောင်စီးယုံလှုံ့ဆော်မှုစတဲ့ဆွဲချက်တွေနဲ့2019ခုနှစ်မေလမှာရန်ကုန်တိုင်းအစိုးရရဲ့ဖန်ရန်ထုတ်ကန်ထားရတဲ့ဥရသူဟာ2020ပြည့်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင် Yes ခန်းမှာကိုယ်တိုင်လာရောက်အဖမ်းခံခဲ့တာဖြစ်ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။
VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော် VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ်VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ VOA ကျမတို့ခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကျမတို့ဒီနိုင်ငံတကာသတင်းလွှာတွေကိုဆက်လက်တင်ဆက်မှာပါ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေအတွင်းဆောင်းလုံရေးလုပ်ငန်းခွင်တွေပိတ်သိမ်းထားတာကြောင့်အလုံးမရှိဝင်ငွေမရှိဖြစ်ကြတဲ့မြန်မာရွှေပြောင်းလုပ်သားတွေလည်းအကူအညီပေးရေးအဖွဲ့တွေကိုအားထားနေကြရဆဲဖြစ်ပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးမတ်သိန်ကြီးထိုက်ကဆက်ပြီးတင်ပြမှာပါရှင်။
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအပေါ်စိုးရိမ်ချက်တွေကြောင့်အာဏာပိုင်တို့ကဆောက်လုပ်ရေးလုပ်ငန်းတွေကိုပိတ်သိမ်းခဲ့ပြီးတဲ့နောက်မှာအလုပ်သမားတွေနှစ်လတာဝင်ငွေမရှိဖြစ်နေကြပါတယ်။လိုအပ်နေသူတွေအတွက်တစ်နှစ်ကိုထောက်ပံ့ပစ္စည်းအထုပ်600ကျော်ချက်ပြုတ်ပြီးအစားအသောက်ပွဲ3000ကျော်ဝေငှနေတဲ့ Bangkok Community Health လိုမျိုးအလူရှင်ဖွဲ့တွေကိုအလုပ်မရှိတဲ့လုပ်သားတွေမိခိုကြရပါတယ်။အလုံးမရှိဖြစ်နေတဲ့အသက်32နှစ်အရွယ်ကိုထွန်းညီလဲဇနီးဖြစ်သူနဲ့အတူဝင်ငွေမရှိဖြစ်နေတာပ
ါမတေးထမန်ကောဆုံ
အလုံးမလို့ရတာကြောင့်မြန်မာနိုင်ငံကိုပတ်စံပြန်မပို့နိုင်ပါဘူးမိသားစုလည်း300ပြက်ပြီးရုန်းကန်နေရပါတယ
်အလုံးသမား600ကျော်နေထိုင်တဲ့ဘန်ကောက်ကတန်းရတွေမှာသူတို့နေကြပါတယ်ပြတင်းပေါက်တွေကလည်းဆောင်းတွေနဲ့ဖြစ်တယ်လို့ကာထပေးအဖြစ်ဆောက်ထားတဲ့တန်းရတွေမှာနေချရတာပါBangkok Community Health အဖွဲ့ကဝင်ငှတဲ့စံ၅တတာနဲ့တခြားအသုံးဆောင်တွေဒီအပိုင်းမှာရထားတာကြောင့်တပတ်စာစားရေးတောက်ရေးအတွက်အဆင်ပြေစေပါတယ်။အဖွဲ့ကိုပူးရဲတီထောင်တဲ့ Grash Land ကအခုလိုပြောပါတယ်
။ They just were using their savings to get
အရင်ကစုတိုင်းငွေတွေကနေထုတ်သုံးနေကြတာပါ။တချို့ကတော့အဆင်ပြေကြပါတယ်။စားစရာရှိနေတာကြောင့်ပိန်ချုံးနေကြတာတော့မဟုတ်ပါဘူးဒါပေမဲ့သူတို့စုထားရဲ့ပတ်စံကကုန်သွားပါပြီအဲ့ဒီအချိန်ကျွန်တော်တို့တော့မသွားခဲ့လို့ရှိရင်သူတို့မှစားစရာမရှိတော့ပါဘူ
းဘန်ကောက် Community Health အဖွဲ့ကိုပြီးခဲ့တဲ့နှစ်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါကာလအတွင်းဖွက်ရှိခဲ့ပြီးထိုင်းနိုင်ငံသားတွေနဲ့နိုင်ငံခြားသားအကူအညီပေးသူ400ကျော်ရှိပါတယ်စီးပွားရေးချက်တဲချတဲ့လူမှုအတိုင်းဝိုင်းတွေကိုအစားအသောက်ဖြန့်ဝေပေးကြတာပါထိုင်းနိုင်ငံမှာ COVID-19 ဖြစ်ပွားသူစပြီးတော့များလာတဲ့ဇွန်လကုန်ပိုင်းကစလို့ဆောက်လုပ်ရေးလုပ်ငန်းခွင်တွေကိုအစိုးရကပိတ်သိမ်းခဲ့တာကြောင့်အလုပ်သမားတွေဝင်ငွေမရှိတော့တာပါအလုပ်သမားတွေအတွက်စားနပ်ရိက္ခာလုံလောက်အောင်အလုပ်ရှင်တွေကမထောက်ပံ့တာကြောင့်အကူအညီပေးရေးအဖွဲ့တွေကဝင်ပြီးတော့ကူညီချရပါတယ်နိုင်ငံတွင် COVID-19 ကူးစက်ပြန့်နှံ့မှုကပြန်ကျလာပြီလို့ယူဆတဲ့အကြောင်းကူးစက်ရောဂါထိ ंछ ုပ်ရေးဌာနတာဝန်ရှိသူတို့ဖြစ်တဲ့ချာဝီစတန်နန်ဝပ်ကပြောပါတယ
် Thailand currently we face the problem of
ထိုင်းနိုင်ငံမှာလက်ရှိ Delta မျိုးကွဲကူးစက်မှုပြဿနာနဲ့ကြုံနေရပါတယ်ဒီကူးစက်မှုပမာဏကများလာပါတယ်နေ့စဉ်ကူးစက်မှုအသစ်နှုန်းအမြင့်ဆုံးအခြေအနေကနေကျော်လွန်လာပြီလို့ကျွန်တော်တို့ယုံကြည်ပါတယ်တလားကြာအသွားအလာကန့်သက်ပိတ်ပင်ခဲ့ပြီးနောက်အခုအခါမှာတော့ကူးစက်မှုနှုန်းကရော့လာနေတယ်လို့ထင်ပါတယ်
ဒီစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှု2000အောက်ကိုရော့လာတဲ့ဩဂုတ်လ22ရက်နေ့ကစလို့ထိုင်းနိုင်ငံတွင်အသွားအလာကန့်သက်တားမြစ်ချက်ကိုအစိုးရကစပြီးတော့ဖြေလျှော့ပေးနေပါတယ်။ ဒါပေမဲ့လည်းလိုအပ်သူတွေအတွက်တော့ဆက်ပြီးတော့ကူညီပေးနေရအောင်မှာဖြစ်တယ်လို့ဘန်ကောက် community help အဖွဲ့ရဲ့ပူရဲတီထောင်သူဖရီဆိုပိုရာဘာကပြောပါတယ်
covid will go down
covid ဖြစ်မှုလည်းကျလာပါတယ်ကာကွယ်ဆေးထိုးတာလည်းများလာပါတယ်ဒါပေမဲ့လည်းဆာလံမှုသိမ့်မှုနဲ့ဝင်ငွေပြတ်လတ်မှုငွေကြေးအထောက်ပံ့မရှိတာတွေကအဓိကအခက်အခဲဖြစ်လာမှာဖြစ်ပြီးပုံမှန်ပြန်ဖြစ်ဖို့လည်းအတော်လေးအချိန်ကြီးရမှာပါ
ဩဂုတ်လအလယ်ပိုင်းလောက်မှာထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်နှင့်ဆင်ကူးဆက်သူအသစ် 23,400 ကျော်ထိအမြင့်ဆုံးရောက်ရှိခဲ့ပြီးတဲ့နောက်အခုအခါမှာတော့နှင့်ဆင်ကူးဆက်မှုအသစ်က 1,000 ကျော်နီးပါးကိုကျဆင်းလာပါတယ်။ဒါပေမဲ့လည်း COVID-19 ကြောင့်သေဆုံးမှုနှုန်းကတော့များနေဆဲဖြစ်ပါတယ်ရှင်
။မတ်တင်ကီထိုင်းတင်ဆက်ခဲ့တာပါ။အခုဆက်လက်ပြီးတော့လည်းထိုင်းနိုင်ငံကအခြေအနေကိုဆက်ပြီးကြည့်ကြရအောင်ပါရှင်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတိုးလာနေတာကြောင့်တကူရီကာကွယ်ရေးဝတ်စုံ PPE လိုအပ်ချက်မြင့်မားလာချိန်မှာဒီစွန့်ပစ်ပလတ်စတစ်ဘူးခွန်တွေကလည်းပေါ့နော်ဒီတဘာဝပတ်ဝန်းကျင်ကိုအလွန်အမင်းထိခိုက်စေနေပါတယ်ဒီပြဿနာနှစ်ခုလုံးကိုတပြိုင်တည်းဖြေရှင်းတဲ့ဤကတော့ပလတ်စတစ်ဘူးခွန်တွေကနေပြန်သုံးလို့ရတဲ့ကာကွယ်ရေးဝတ်စုံတွေထုတ်လုပ်ဖို့စ조사လိုက်တာပဲဖြစ်ပါတယ်ပလတ်စတစ်အမိုက်ကနေကာကွယ်ရေးဝတ်စုံဘလို့ထုတ်လုပ်တယ်လဲဆိုတာကိုမက်ခွာညူကပြောပြမှာပါရှင
် PPE ဝတ်စုံတွေရှားပါနေတာကိုဖြည့်ရှင်းဖို့ပလတ်စတစ်အမိုက်တွေကိုပြန်သုံးပြီး PPE ဝတ်စုံထုတ်လုပ်တဲ့အစီအစဉ်မှာပြည်သူတွေကပူပေါင်းပြီးပလတ်စတစ်ဘူးခွန်သန်းပေါင်းများစွာကိုလာရောက်လှူဒန်းကြပါတယ်ရာယောင်းမြို့ကထိုင်းတာပီတာအထည်ချုပ်ဆက်ရုံမှာပလတ်စတစ်တွေကနေကဘာတလွားကနာမည်ကြီးတစ်စိတ်အမျိုးမျိုးအတွက်အဝတ်ထည်တွေထုတ်လုပ်ပေးလာခဲ့တာနှစ်ပေါင်းတော်ကြာနေပါပြီပြန်သုံးလို့ရတဲ့ PPE ဝတ်စုံတွေကိုတော့ပြီးခဲ့တဲ့နှစ်ဇွန်လကစပြီးတော့ထုတ်လုပ်ခဲ့တာပါစုဆောင်လို့ရတဲ့ပလင်းတွေကိုဖြတ်တောက်ပြီး PPE ဝတ်စုံရက်လုတ်ဖို့ချီမြှင့်တွေဖြစ်အရင်ဆုံးပြောင်းလဲပါတယ်အဲဒီကမှရေစိုလဲခံပြန်သုံးလို့လဲရတဲ့ PPE ဝတ်စုံချုပ်နိုင်မဲ့အထည်စားတွေအဖြစ်နောက်ဆုံးထုတ်ကုန်ကိုရရှိပါတယ်အဲဒီအထည်အုပ်တွေကိုတော့ဆေးရုံတွေနဲ့ကိုဗစ်ရောဂါနဲ့သေဆုံးခဲ့သူတွေကိုမိသားစုပေးနေရတဲ့ဖုန်ကြီးကြောင်တွေအတွက်ရည်ရွယ်ပါတယ်အန်ဒူဟပ်ချမ်ပိုမင်းကထိုင်းတာဖီတာကုမ္ပဏီရဲ့အယောင်မြင့်တင်ရေးအကြီးကဲပါ။
lang cha pen khot plastic ma pen sen dai lao na krap. lao cha tham kan au sen dai nan na ma phan khabon kan tho pha. tho pha set
phu thau de bi bi wu so ne ya a mho mwa ri phong ri ko yo virus bo ri lu ko la ma gat au ma ka kwe nai ma de. chanaru sa yong ga bi bi wu so ni su thau bi so ka de ga sia won ni twet thau pan lu gan ngai ba de. chanaru sa yong ga ni plastic balin 78 dan ga ni bi lo PPE ဝတ်စုံချုပ်မဲ့အထည်ကိုက်၃သန်းရလုတ်ခဲ့ပြီးပါပြီ
။ထိုင်းတာဖီတာဆက်ရုံတွေ PPE ဝတ်စုံတွေဟာအကျိန်20အထိပြန်လျှော်ပြီးသုံးလို့ရတာကြောင့်ကပ်ရောဂါဘေးအတွင်းဆေးဘက်ဆိုင်ရာစွန့်ပစ်မှိုက်တွေကိုအများကြီးလျှော့ချနိုင်ပါတယ်။ဆေးဘက်ဆိုင်ရာစွန့်ပစ်ပစ္စည်းပမာဏကိုကူးစက်ရောဂါကာလမတိုင်ခင်နဲ့ကူးစက်ရောဂါကာလတွေအတွင်းတူညီတဲ့အချိန်အပိုင်းခြားလိုက်နှိုင်းယှဉ်ကြည့်လိုက်မယ်ဆိုရင်ဇူလိုင်လကနေဩဂုတ်လအတွင်း64ရာခိုင်နှုန်းမြင့်တက်လာတယ်လို့ဘန်ကောက်ကျန်းမာရေးဌာနကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ဆာမိုပရာကန်ခရိုင်ကချက်ဒန်ဖျားကြောင်းထဲမှာတော့စေရနာဝန်ထမ်းတွေကသင်္ကန်းရောင် PPE ဝတ်စုံတွေချုပ်ပေးနေကြပြီးထိုင်းနိုင်ငံအနှံ့ကထောင်ပေါင်းများစွာသောဖုန်ကြီးကြောင်းတွေကိုပေးပို့သွားမှာပါ။ချက်ဒန်ဖျားကြောင်းကကြောင်းထိုင်စီရတော့ဖရာမဟာဖရာနွန်ဒမလန်ကာရိုကwriter သတင်းဌာနကိုအခုလိုပြောပါတယ
်ဘုံခန်းဟာยากมากครับแทนแล้วบางทีมีเงินซื้อไม่ได้แต่ทีนี้ได้จากขวดน้ําซึ่งเราของ
PPE ဝတ်စုံတွေကိုထိအားကန်ရဖို့တော့အရန်ခက်ခဲတဲ့အချိန်တွေရှိပါတယ်တခါတလေဆိုပတ်စံရှိရတော့ပစ္စည်းမရှိလို့ဝယ်မရဘူးဒါပေမဲ့အခုတော့ပြန်သုံးလို့ရတဲ့ plastic ဘူးကွန်တွေကနေ PPE ဝတ်စုံတွေထုတ်လုပ်လို့ရနေပြီအမိုက်ကနေရွှေဖြစ်လာပြီလို့ဆိုရမှာပေါ့
အခုချုပ်နေတဲ့ PPE ဝတ်စုံတွေဟာဆေးဘက်ဆိုင်ရာသတ်မှတ်ချက်အဆင့်မီမဟုတ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကွယ်လွန်သူတွေရဲ့ဇာပနာကိုကင်တွယ်ဆောင်ရွက်နေကြရသူတွေအတွက်အကာအကွယ်အနေနဲ့အလွှာတစ်ခုတော့ရှိနေသေးတာဖြစ်တဲ့အကြောင်း PPE ဝတ်စုံထုတ်လုပ်ရေးလုပ်ငန်းစဉ်ကိုစောင့်ကြည့်စက်မှတ်ပေးနေတဲ့အစိုးရအရာရှိတွေကပြောကြပါတယ်ရှင
်။မခွာညိုပါရှင်။အခုတော့အင်္ဂါနက်နက်ခင်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ကြည့်ရှုကြရအောင်ပါ။ပထမဦးဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါရှင်။တောင်တရုတ်ပင်လယ်ပြင်ရဲ့အများစုကိုပိုင်ဆိုင်ကြောင်းတရုတ်ဘက်ကအငင်းပွားနေပေမဲ့လည်းကမ္ဘာကုန်သွယ်ရေးမှအဓိကကျတဲ့တောင်တရုတ်ပင်လယ်ပြင်ကိုအသုံးပြုခွင့်ရရေး
ဥရောပတမကပကအရှိတောင်အာရှနိုင်ငံတွေနဲ့ဆွေးနွေးနေပြီးတော့မကြခင်မှာဒီကိစ္စကိုအရှိန်မြင့်စီယုံဆောင်ရွက်လာနိုင်တယ်လို့သုံးသက်သူတွေကယူဆကြပါတယ်အာရှဒေသနဲ့ပင်လယ်ပြင်ကုန်သွယ်ရေးကိုထိန်းထားနိုင်ရေးနဲ့တောင်တရုတ်ပြင်ပင်လယ်ပြင်မှာလည်းဒီတခြားကမ္ဘာပင်လယ်ပြင်တွေမှာလိုနိုင်ငံတကာဥပဒေနဲ့အညီတသမတ်သေးဖြစ်ရေး EU ကမျှော်လင့်နေတဲ့အကြောင်း Ralph Jennings ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်
အရှိတောင်အာရှလေးနိုင်ငံရဲ့အထူးစီးပွားရေးဆောင်အဖြစ်ကုလသမဂ္ဂကပြဋ္ဌာန်းပေးထားတဲ့အစိတ်အပိုင်းတွေအပါအဝင်စတူယန်ကီလိုမီတာ 3.5 သန်းကျယ်ဝန်းတဲ့ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းကိုတရုတ်ကသူပိုင်ဆိုင်ချောင်းပြောဆိုနေတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်ပြီးအဖွဲ့ဝင်10နိုင်ငံပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကြားဩဂုတ်လအစောပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးလာမယ့်လေးလတာအတွင်းမှာလည်းနှစ်ဖက်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့တခြားဒေသတွင်းနဲ့အင်အားကြီးနိုင်ငံများရဲ့တီးတန့်ဆွေးနွေးပွဲတွေမှာ1989ခုနှစ်ကတည်းကဥရောပသမဂ္ဂဘက်ကပါဝင်ဆွေးနွေးနေတာဖြစ်ပါတယ်။ဥရောပပြင်ပကုန်သွယ်ဘက်တွေထဲမှာတရုတ်နဲ့အမေရိကန်ပြည်ထောင်စုပြီးရင်အာဆီယံဟာ EU ရဲ့တတိယမြောက်အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကဆိုရင်ဒေါ်လာ227ဘီလီယံကုန်သွယ်မှုရှိခဲ့ပါတယ်။ရေချောင်းကုန်သွယ်မှုပမာဏ60ရာခိုင်နှုန်းလောက်ကအာရှကိုဖြတ်သန်းတာဖြစ်ပြီးဒီထဲက3ဘုံတစ်ဘုံကတော့တောင်တရုတ်ပင်လယ်ပြင်ကိုဖြတ်သန်းရတာဖြစ်ကြောင်းကုလသမဂ္ဂရဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကခန့်မှန်းထားပါတယ်။ဥရောပကိုတင်မောတွေခုံမောင်းရာလမ်းကြောင်းဖြစ်တဲ့အရှေ့အာရှနဲ့အိန္ဒိယသမုဒ္ဒရာကိုတောင်တရုတ်ပင်လယ်ပြင်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းမှဥရောပသမဂ္ဂရဲ့အကျိုးစီးပွားပတ်သက်မှုများစွာရှိပြီးဒေသတွင်းမှစီးပင်းစည်းကမ်းကိုအခြေခံတဲ့ဆက်လက်ပွန်လင်းမှုရှိရေးအလေးထားတဲ့အကြောင်းပြီးခဲ့တဲ့ဧပြီလကထုတ်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်မှဖော်ပြပါတယ်။ဒါပေမဲ့လည်းအင်ဒိုပစိဖိတ်ဒေသတွင်းလက်ရှိအခင်းအကျင်းဟာဆိုရင်ပထဝီနိုင်ငံရေးအပြိုင်မှုတွေပိုပြီးတော့ပြင်းထန်လာစေပြီးကုန်သွယ်ရေးနဲ့ကုန်စည်ပို့ဆောင်ရေးခွင့်ဆက်ကြီးပေါ်မှာဖိအားတွေပိုများစေသလိုဤပညာနိုင်ငံရေးနဲ့လုံခြုံရေးကဏ္ဍတွေမှာလည်းပိုပြီးတင်းမာလာစေတယ်လို့ EU ရဲ့ကြေညာချက်ကထပ်လောင်းဖော်ပြပါတယ်။ဥရောပသမဂ္ဂ EU ဒါမှမဟုတ်လဲ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့တော့တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားတာမရှိပါဘူး။အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကသူတို့ပိုင်တယ်လို့ပြောဆိုထားတဲ့ပင်လယ်ပြင်တွင်ဒေသတွေမှာတရုတ်ကသူ့ဖာတာတတ်မှတ်ထားတဲ့နေဆက်မြင်းတွေကိုကျော်လွန်နေတာဖြစ်ပါတယ်။ထိုင်ဝမ်ဘက်ကလည်းသူ့ပိုင်တယ်လို့ပြောနေပါတယ်။တရုတ်ဘက်ကတောင်တရုတ်ပင်လယ်အတွင်ပိုင်ဆိုင်ချောင်းပြောဆိုချက်တွေဟာနိုင်ငံတကာကူးသန်းသွားလာရေးအပေါ်ချင်းချောက်လာနိုင်တဲ့အလားအလာဖြစ်ရှုမြင်ပြီးပြင်သစ်ဂျာမနီနောက် EU အဖွဲ့ဝင်မဟုတ်တဲ့ဗြိတိန်နိုင်ငံတို့ကပြီးခဲ့တဲ့တစ်နှစ်ကျော်လောက်ကပူရယ်စာတန်းဆောင်ပြုစုထုတ်ပြန်ပြီးကုလသမဂ္ဂထံပေးပို့ထားပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကအာရှရေးရာကျွမ်းကျင်သူပမောက်ခကာတာယာကတော့အခုလိုသုံးသပ်ပါတယ်။
Their primary interest is
ဒီကိစ္စရှင်းပါတယ်။သူတို့ကတသမတ်ထဲဖြစ်နေစေချင်တာပါ။ဒါကြောင့်လဲဆိုတော့ဒီလိုဖြစ်မှလဲစီးပွားရေးလုပ်လို့ရနိုင်တာပါ။စွန့်စားရမှုကလည်းရောနေတော့စီပါတယ်။
ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်တရုတ်ပင်လယ်ပြင်အရေးအပေါ်ယက်တီချက်တွေကသူတို့ရဲ့အနောက်မဟာမိတ်ဖြစ်တဲ့အမေရိကန်ရဲ့ယက်တီချက်ကိုထင်ဟပ်ပါတယ်။တရုတ်ကိုသတိပေးချက်အနေနဲ့တောင်တရုတ်ပင်လယ်ပြင်ကိုအမေရိကန်ကစစ်သင်္ဘောတွေပုံမှန်ဆေးလွှတ်နေတာပါ။ဥပမာအဖြစ်ဆိုရင် EU ဥရောပသမဂ္ဂရဲ့ဝက်ဘ်ဆိုက်မှာဖော်ပြထားချက်မှာဆိုရင် EU အဖွဲ့ဝင်နိုင်ငံတွေနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့ဟာဆိုရင်စီးမြင်ဥပဒေကိုအခြေခံတဲ့နိုင်ငံတကာသတ်မှတ်ချက်မူတွေကိုကင်ဆယ်ချောင်းဖော်ပြပါတယ်။ဒီနှစ်အတွင်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တင်းမောတွေတွာလာလှုပ်ရှားမှုလည်းပိုပြီးများလာပါတယ်။ဒါပေမဲ့လည်းအမေရိကန်ကိုထောက်ခံရည်တည်မှုထက်နိုင်ငံတကာဥပဒေကိုပိုပြီးအယုံဆိုင်အလေးထားနေတာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးပိုင်ဆိုင်မှုအငင်းပွားမှုတွေကကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာဥပဒေသဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုရင်တော့
ဥရောပနိုင်ငံတွေဘက်ကလည်းတနိုင်ငံချင်းစီအနေနဲ့ဥရောပဒေသပင်လယ်ပြင်တွေကိုထိန်းချုပ်ရေးဆောင်ရွက်လာမယ်လို့ပြောသူကတော့အမေရိကန်ပြည်ထောင်စုဟာဝိုင်အီကဒန်နီယယ်ကေအင်နိုယူအာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာရေးဌာနရဲ့ပမောက္ခအလက်ဇန်ဒါဘူဘင်းဖြစ်ပါတယ်။နိုင်ငံဖြတ်ကျော်ရေးချောင်းတွာလာနိုင်ရေးကိုရည်ရွယ်ပြီးကုလသမဂ္ဂရဲ့သဘောတူစာချုပ်နဲ့ပင်လယ်ရေးချောင်းတွာလာမှုနဲ့သက်ဆိုင်တဲ့နိုင်ငံတွေမှာအထူးစီးပွားရေးစုံတွေသတ်မှတ်ပေးတာဖြစ်တယ်လို့တခြားစီးမြင်သတ်မှတ်ချက်တွေလည်းရှိပါတယ
်။
အမေရိကန်ရဲ့တရုတ်နဲ့မဟာဗျူဟာမျိုးရှင်ပြန်မှုပတ်သက်ရည်တည်ဖို့ထက်သူတို့ရဲ့အဓိကစိတ်ဝင်စားမှုကနိုင်ငံတကာဥပဒေနဲ့လွတ်လပ်စွာရေးချောင်းတွာလာရေးကိုထိန်းသိမ်းထားနိုင်မှုဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းငယ်လေးတွေမှာစစ်တပ်အုံပြုနိုင်ရေးအတွက်တရုတ်ကမြေဖို့နေတဲ့ကိစ္စနောက်အထူးစီးပွားရေးစုံတွေအနည်းကနေတရုတ်ရေရင်တွေဖြတ်တန်းတဲ့ကိစ္စကိုပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့အရှိတောင်အာရှနိုင်ငံတွေကကန့်ကွက်ကြပါတယ်။ဒါပေမဲ့လည်းအရှိတောင်အာရှနိုင်ငံတွေရဲ့အဓိကကျတဲ့ကုန်သွယ်ဘက်တရုတ်ကိုအမျက်ဒေါသထွက်စေမဲ့အသုံးနှုံမျိုးကိုတော့သိပ်ပြီးတော့မသုံးကြပါဘူး။ဒီချင်းကန်နီကိုဥရောပသမဂ္ဂ EU ဘက်ကလည်းထောက်ခံတယ်လို့စင်ကာပူအခြေစိုက် S Rajaratnam နိုင်ငံတကာလေ့လာရေးဌာနကတွဲဘက်ပါမောက်ခအလန်ချောင်းကပြောပါတယ်။အာဆီယံနဲ့ EU အဖွဲ့နှစ်ခုလုံးကတရုတ်ကိုကုန်သွယ်ရေးအတွက်ပါလိုလားတယ်လို့သူကပြောတာပ
ါသူကအာဆီယံနဲ့တခါတည်းဆောင်ရွက်လာနေပါတယ်ဘာကြောင့်လဲဆိုရင်တရုတ်နဲ့ထိတွေ့ဆက်ဆံရေးရောတရုတ်ကိုထိန်းချုပ်ထားရေးအတွက်ရောလမ်းကြောင်းနှစ်သွယ်မူဝါဒကိုထိန်းသိမ်းထားနိုင်မှုအတွက်အာဆီယံဆောင်ရွက်မှုကအသေးချာဆုံးနဲ့စိတ်ချအောင်နီးလန်းဖြစ်နိုင်တယ်ဆိုတော့သူတို့ကနားလည်ထားလို့ဖြစ်ပါတယ
်အာဆီယံဘက်ကတိမ်မွေးတဲ့အသုံးနှုံတည်ပင်လေးတရုတ်အစိုးရကိုသတိပေးဖို့လုံလောက်တယ်လို့လည်းတွဲဖက်ပါမောက်ခချောင်းကပြောပါတယ် EU နဲ့အာဆီယံကြားဆွေးနွေးမှုတွေကနေထွက်လာမဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့တော့တရုတ်အနေနဲ့လူသိရှင်ကြားတောင်းဆိုတုံ့ပြန်တာမျိုးရှောင်ရှားနိုင်တယ်ဒါပေမဲ့လည်းတည်ထောင်သဘောစုံစမ်းမေးမြန်းမဲ့အခြေအနေတော့ရှိတယ်လို့လည်းတွဲဖက်ပါမောက်ခချောင်းကပြောပါတယ်ရှင်
မတ်တင်ဂီထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အင်္ဂါနေနဲ့ခင်း VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
် VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOE ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOE မြန်မာပိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပရိသတ်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ blogger တွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါကိုဗစ်ရောဂါနဲ့ပတ်သက်တဲ့ပညာပေးထားတာကိုကျမတို့ကြည်ကြရမှာပါရှင်။ငကိုတဲကနှလုံးစည်းကြိုသွေးတိုးစတဲ့ရောဂါအခံရှိသူတွေကိုဗစ်ကပ်ရောဂါဖြစ်ပြီးတဲ့နောက်မှာပြန်လည်ထူထောင်ရေးလုပ်တဲ့အခါဘာတွေကိုအဓိကထားသတိထားသင့်ပါသလဲ။ကိုဗစ်ရောဂါပျောက်သွားပြီမဲ့ဘာတွေဖြစ်တတ်တယ်လဲဆိုတာကိုမဆုမျက်မှုန်ကဒီတပတ်ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါရရှင်။
အရင်တည်းကနှလုံးစည်းကြိုသွေးတိုးစတဲ့ယောဂအခမ်းရှိသူတွေကိုဗစ်ကပ်ရောဂါဖြစ်လို့နေပြန်ကောင်းလာပြီးတဲ့နောက်မှာပြန်လည်ထူထောင်ရေးအတွက်ယောဂအခမ်းမရှိသူတွေထပ်ကိုအချိန်ပေးရပါတယ်။ယောဂအခမ်းမရှိသူတွေလိုပဲလေ့ကျင့်ခန်းလုပ်အစားအသောက်စားပြီးတော့ပြန်လည်ထူထောင်အောင်လုပ်ရမှာဖြစ်ပေမဲ့ကိုယ့်ရဲ့ယောဂကြောင့်ခန္ဓာကိုယ်ကလက်ခံနိုင်သလောက်ပဲလုပ်တဲ့နယ်လို့ဗြိတိန်နိုင်ငံကအထွေထွေယောဂကူဆရာဝန်ကြီးဒေါက်တာဆန်ဒါလိုင်းကအကြံပြုပါတယ်
။ငကူတုံးကဒါနှလုံးယောဂရှိကြတဲ့လူမျိုးအဆုတ်ယောဂရှိကြတဲ့လူမျိုးဆိုရင်ဒါမျိုးတွေပိုသတိထားရမှာပေါ့အ သူများတွေလိုပဲကိုယ်လည်းပြန်တော့လေ့ကျင့်ခန်းလုပ်ရမှာပဲဒါပေမဲ့သူများထက်နည်းနည်းလေးတော့ပိုသတိထားပြီးလုပ်ရမှာပေါ့နောက်တစ်ခုကအစည်းချုပ်ရှိတဲ့လူတွေပေါ့စည်းချုပ်ရှိတာတဲ့လူတော်တော်များများကကိုဗစ်ဖြစ်လို့ရှိနေကိုဗစ်ကိုနိုင်ကြောင်လည်းပဲစည်းချုပ်ကတက်တယ်အဲ့ဒီကိုဗစ်မှာသုံးတဲ့ဆေးကြောင်လည်းစည်းချုပ်ကတက်တတ်တယ်အဲ့ဒီစည်းချုပ်တက်သွားတဲ့အတွက်ကြောင့်မို့လို့ကိုဗစ်ဖြစ်နေတဲ့အချိန်လောက်ပါဆိုလို့ရှိရင်စည်းချုပ်ဆေးတွေတော်တော်လေးပြောင်းယူပါတယ်ပြီးတော့စည်းချုပ်အတက်ကြာလည်းသူကတကြီးရည်တက်နေတာမျိုးလည်းမဟုတ်တဲ့အခါကျတော့ဆေးကအရင်အပြောင်းရွှေ့လောက်ပါတယ်ကိုဗစ်ပြောင်းသွားပြန်ကောင်းသွားပြီဆိုတဲ့အခါကျပြန်တော့လေပြန်ပြီးတော့တခါအပြောင်းရွှေ့ပြန်လို့ရတယ်။အဲ့ဒီနေရာမှာလူနာဘက်ကအလုံးနိုင်ဆုံးကတော့အစားတောက်စင်ကျင်တာပေါ့နော်။နေပြန်ကောင်းလာလို့အစားတောက်လို့စားလို့ရလာပြီဆိုတဲ့အချိန်ကျရင်လည်းတက်နိုင်သမျှအချိုတွေကိုလျှော့စားမယ်အစီတွေကိုလျှော့စားမယ်အဲ့လိုမျိုးဆိုရင်ဒီစီးချိုကိုထိန်းရတာနည်းနည်းပိုလွယ်တာပေါ့။အဓိကကတော့စီးချိုလူနာကကိုဗစ်ဖြစ်ပြီးနောက်ထပ်3လလောက်အထိရောစီးချိုထိန်းရတာနည်းနည်းခက်တုံးပဲရှိသေးတယ်။
ဆရာမတို့အတွေ့အကြုံအရဒီကိုဗစ်ဖြစ်တဲ့လူတွေထဲမှာဟိုယောဂအခန့်ရှိတဲ့သူနဲ့ယောဂအခန့်မရှိတဲ့သူပေါ့လေအဲ့ဒီနှစ်မျိုးမှာဟိုယောဂအခန့်ရှိတဲ့သူတွေကပို့ပြီးတော့မှဒီကိုရင်းထိခိုက်မှုကပိုများလာအဲ့ဒါကိုရောဘယ်လိုမျိုးပြောနိုင်ပါလဲရှင
်ယောဂအခန့်ရှိထားတဲ့လူကဖြစ်တဲ့အချိန်တုန်းကလည်းသူများထက်ပိုပြီးတော့နည်းနည်းလေးကုရခက်တယ်အဲ့တော့ခန္ဓာကိုယ်ထဲမှာလည်းနှလုံးကြောက်ကပ်အဆုတ်ဓာတ်တွေအလုံးကသူများထက်ပိုထိထားနိုင်တယ်အဲ့တော့ဖြစ်နေတဲ့အချိန်တုန်းကဒါကောင်းအောင်ကုနိုင်လို့ပြန်ကောင်းလာပြီဆိုလို့ရှိရင်တော့တိတ်ကြီးပူစရာမလိုပါဘူးသူလည်းသူများလိုပဲပြန်ကောင်းလာမှာပါပဲဒါပေမဲ့ maybe သူများထက်ကိုနှစ်ဆလောက်အချိန်ကြာရင်လည်းကြာမယ်သူများကတစ်လနဲ့ကောင်းတဲ့အရာတစ်ခုကကိုကနှစ်လဖြစ်ချင်းဖြစ်မယ်သုံးလနဲ့ကောင်းတာ၆လဖြစ်ချင်းဖြစ်မယ်အရင်လောက်ကြီးလဲပြန်ကောင်းချင်မှကောင်းလာမယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီယောဂအခန်းရှိတဲ့လူတွေမှာတခြားလူတွေထက်နည်းနည်းလေးပိုပြီးတော့ကံမကောင်းတာတစ်ချက်ကဥပမာနှလုံးယောဂရှိတဲ့လူနာပဲဖြစ်ဖြစ်အဆုတ်မကောင်းတဲ့လူနာတယောက်ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုလူနာတယောက်ကတော်တော်လေးနေမကောင်းဖြစ်ပြီးသွားလို့ရှိရင်ပြန်တော့ကောင်းလာတယ်ဒါပေမဲ့သူတို့ကအရင်လိုမျိုးဟိုအရင်တုန်းကရှိခဲ့တဲ့နေရာကိုပြန်မရောက်ဘူးပေါ့နော်အဲ့တော့ဒီလူနာကကိုဗစ်မဖြစ်ခင်တုန်းကဘလောက်ထိနေမကောင်းဘူးလဲဆိုတာပုံမှန်လည်းမသိကြပေါ့ကိုဗစ်မဖြစ်ခင်ကတည်းကနှလုံးယောဂကြောင့်ပဲဖြစ်ဖြစ်အဆုတ်ယောဂကြောင့်ပဲဖြစ်ဖြစ်ဆေးရုံကိုနခါသုံးတာတက်ခဲ့ဘူးတဲ့လူနာတယောက်ဆိုလို့ရှိရင်သူ့ရဲ့ငကူကိုကသူများတက်တော်တော်ကြီးနဲနေပြီကိုဗစ်လိုမျိုးဖြစ်လိုက်လို့ရှိရင်သူပြန်တက်လာနိုင်တဲ့အားလည်းနေသွားပြီအဲ့တော့အဲ့လိုလူနာမျိုးဆိုလို့ရှိရင်တော့အရင်ကထက်စားလို့ရှိရင်တော်တော်ကြီးကျသွားနိုင်တာပေါ့နော်အဲ့ဒါကိုအရန်စိတ်ပူမနေဖို့ပဲလိုတာပါဘာဖြစ်လို့လဲဆိုတော့ဒါကမျောလင့်ထားပြီးသားပဲအဲ့ဒါကိုလူနာတွေနားလည်လို့ရှိရင်လူနာကအရန်ကြီးမကြောက်ဘူးပေါ့နော်အရန်မကြောက်လို့ရှိရင်ပြန်လဲထူထောင်ရတာပိုလွယ်တာပေါ့
အဲ့တော့တခုကဒီနှလုံးတို့စီးချိုတို့အဆုတ်တို့ပေါ့နော်အစားတွေကဒီယောဂါတွေအဲ့လိုယောဂါမျိုးတွေရှိတဲ့သူတွေကိုဗစ်ဖြစ်ပြီးတဲ့နောက်မှာပြန်လဲထူထောင်တဲ့အခါမှာရောအဓိကသူတို့ဘာကိုဂရုစိုက်ပြီးလုံးတင်တယ်ဘာတွေကိုသတိထားတယ်လို့ရောဆရာမအနေနဲ့အကြံပြုချင်ပါလဲရှင့
်အဓိကကတော့ဖြည်းဖြည်းလုပ်ဖို့ပေါ့နော်အားလုံးကနေရလဲအရင်မကောင်းတာလိုက်တယ်ပြီးတော့ဒီယောဂါကြီးဖြစ်ပြီးလို့ရှိရင်မကောင်းမှုကြံ့ကြံ့နိုင်နေဆိုတာမျိုးတွေရှိရောအားလုံးကအမြန်ပြန်ကောင်းမြင်ကြတယ်ညဉ့်ညံပြန်ပေါင်းကျင်ကြတော့အလောတကြီးတွေလောက်တက်တယ်ပေါ့နော်ကိုကအလောတကြီးလောက်တိုင်းလဲခန္ဓာကိုကမလိုက်နိုင်ဘူးခန္ဓာကိုကသူ့လိုက်နိုင်တယ်လို့ပဲသူ့လိုက်နိုင်မှာဆိုတော့ဖြည်းဖြည်းလောက်ဖို့လိုတယ်နောက်တစ်ခုကလေ့ကျင့်ခန်းမလုပ်ခင်ဆိုတော့လေ့ကျင့်ခန်းဆိုတာလေခန္ဓာကိုလေ့ကျင့်ခန်းရှင်းရှင်းမဲ့အသက်ရှူရဲ့လေ့ကျင့်ခန်းရှင်းရှင်းမဲ့ပေါ့နော်ဘယ်ဥစ္စာကိုပဲဖြစ်ဖြစ်မလုပ်သေးခင်မှာရေဝဝတောက်ရမယ်အေးဝဝအိတ်ထားရမယ်ကိုကောင်းမိပါရီမူးနေသလားဆိုတာကိုအရင်စမ်းစစ်ကြည့်ရမယ်ကိုအနာမှာလူရှိဖို့ကောင်းတယ်လူမရှိဘဲနဲ့ကိုတယောက်တည်းလေ့ကျင့်ခန်းလုပ်ပြီးတော့မတော်စမှုမလဲနေရဘူးဆိုမကောင်းဘူးအဲ့လိုမျိုးမတန်အခြေခံကြတဲ့အရာလေးတွေပါပဲဒါပေမဲ့လူတွေကလောနဲ့လုပ်ပြီးတော့အဲ့ဒီအခြေခံကြတာလေးတွေကိုကြော်သွားတတ်တာပေါ့နောက်ငကူကသွေးတိုးတတ်တဲ့လူနာပါ냐ဆိုလဲသွေးတိုးလေးပါလေအရင်တိုင်းကြည့်ပြီးမှလုပ်တင်တယ်ဒါမှမဟုတ်ရင်လည်းဟိုမူးနေတဲ့လူနာပါ냐ဆိုလဲသွေးပေါင်လေးပါလေအရင်ချိန်ကြည့်ပြီးတော့သွေးပေါင်ကကျနေတာလားပါ냐ဆိုတော့အရင်ကြည့်ကြတာပေါ့နောက်ပြီးတော့အောက်ဆီဂျင်အရန်ကျခဲ့တဲ့လူနာမျိုးဆိုလို့ရှိရင်လည်းအောက်ဆီဂျင်လေးအရင်တိုင်းကြည့်လိုက်တင်တာပေါ့ဘာဖြစ်လို့လဲဆိုတော့တချို့လူနာတွေကအောက်ဆီဂျင်ကျတာနဲ့နေနေကြဖြစ်ပြီးတော့တိတ်မသိတော့ဘူးကိုယ်ပါတာကိုအဲ့ဒီလိုအချိန်မျိုးမှာသွားပြီးတအားကြီးလေရှူလေးထုတ်လောက်တာတွေလှုပ်လှုပ်ရှားရှားလောက်တာတွေလှုပ်လိုက်တော့အောက်ဆီဂျင်ကတအားပြုတ်ကျသွားတာမျိုးဖြစ်နိုင်တာပေါ့နော်နောက်တစ်ခုကအဲ့လိုမျိုးအရန်မလုံမရှားနေခဲ့တဲ့လူနာဆိုလို့ရှိရင်လည်းရုပ်တရက်ကြီးအလှုပ်လှုပ်ရှားရှားအမြန်လှုပ်လိုက်ရင်မတော်တဆရှိတဲ့သွေးခဲပါညာပြုတ်သွားနိုင်တယ်အားကြောင့်ဘယ်လိုမျိုးဒီမကောင်းတဲ့အချိန်ကလေးက ခြေထောက်လေးချင်းကနေပါပြီးလှုပ်ပြီးတော့သူ့ရဲ့မရှိအောင်တက်နိုင်သမျှနေတင်တာပေါ့နေကောင်းလာတဲ့အချိန်လှုပ်ရှားတော့မယ်ဆိုလေနည်းနည်းနည်းနည်းအနေဖြည်းဖြည်းချင်းတိုးပြီးလှုပ်သွားတာပေါ့
ကိုဗစ်ရောဂါဖြစ်ဖူးသူတော်တော်များများယောဂါပျောက်သွားပြီးတဲ့နောက်မှာလဲနှလုံးခုန်မြန်တာမျိုးဖြစ်တတ်တယ်လို့ဒေါက်တာဆန္ဒလိုင်းကရှင်းပြပါတယ
်ကိုဗစ်ဒူနာကြီးတော်တော်များများမှာနောက်ထပ်ဖြစ်တတ်တာတစ်ခုကကိုဗစ်ပြီးသွားလို့ရှိရင်နှလုံးခုန်တာအရမ်းမြန်တတ်ကြတယ်အဲ့ဒီနှလုံးခုန်တာမြန်တတ်ကြတဲ့အကြောင်းကြီးအဓိကဖြစ်စရာကတော့သူကကိုဗစ်ဖြစ်ထားတဲ့အချိန်တုန်းကဒီနှလုံးကြွက်သားလေးတွေရောင်တာတို့လည်းကောင်းအမေပါလေးတွေရောင်တာတို့လည်းကောင်းကြောင့်မူလည်းဖြစ်နိုင်တယ်နောက်တစ်ခုကကြတော့လူနာတွေကနေမကောင်းတာပြီးရေနေနေတာကြောင့်လည်းဖြစ်နိုင်တယ်အဲဒါကြောင့်အဲ့ဒီလူနာတွေဆိုရင်အမားတို့ကတက်နိုင်တဲ့များရေများများတောက်ပေးပါပြီးတော့အေးရေးဝါအောင်အေးပေးပါအစားအုပ်အချိန်မှန်စားပေးပါအဲ့လိုမျိုးနဲ့တဖြည်းဖြည်းနဲ့ခန္ဓာကိုယ်ကပဲသူကတတူပြန်ပြီးတော့ကျင့်သားရသွားအောင်လုပ်ပေးပါပေါ့နော်အဲဒီထက်ပိုပြီးတော့မှတအားတော်တော်လေးရင်တုံလို့ဒီရင်တုံနာကိုတိနေပြီးတော့နေလို့မကောင်းတဲ့လူနာမျိုးဆိုလို့ရှိရင်တော့ဆရာဝန်တွေကစေးတိုက်လို့ရပါတယ်အဲတော့ကိုဗစ်ပြီးသွားလို့ရှိရင်နှလုံးခုန်မြန်နေဆိုလို့ရှိရင်အ ਨੇ ဆုံးတော့ဆရာဝန်တယောက်ကိုပြောပြတင်တာပေါ့နော်အဲတော့မှဆရာဝန်ကနှလုံးကပုံမှန်ခုန်ပြီးမြန်နေတာလားဒါမှမဟုတ်လို့ရှိရင်ပုံမှန်မဟုတ်တဲ့ခုန်ပြီးဖြစ်နေတာလားဆိုတာစဉ်းစားပြီးလို့ရမယ်အဲ့ဒီပုံမှန်မူတည်ပြီးတော့အကြံပေးလို့ရတာပေါ့နောက်တစ်ခုကတော့တချို့လူနာတွေကြတော့ကိုဗစ်ဖြစ်တုန်းကတောက်ရတဲ့ဆေးတွေကြောင့်လို့လည်းကောင်းကိုဗစ်ဖြစ်တုန်းကတကယ်ပဲနှလုံးကိုနည်းနည်းလေးထိသွားလို့လည်းကောင်းအဲ့လိုလူတွေကြတော့လေနှလုံးကနှေးတတ်တယ်အဲ့ဒါမျိုးလေဆရာဝန်တော့ပြောတင်တာပေါ့ဒါပေမဲ့လည်းပြန်ကောင်းပါတယ်အဓိကကတော့ကိုဗစ်ပြီးရင်ဖြစ်သွားတဲ့အရာတော်တော်များများဟာအချိန်တော့လိုတယ်ဒါပေမဲ့ပြန်ကောင်းပါတယ်အဲ့တော့အရင်ကြီးကြောက်စရာမလိုပါဘူး
ဗြိတိန်နိုင်ငံကအထွေထွေယောဂါကုဆရာဝန်ကြီးဒေါက်တာဆန်ဒါလိုင်းဖြစ်ပါတယ်။ကိုဗစ်ကယောဂါပျောက်သွားသူတွေအနေနဲ့ရင်းများများတော့အေးရေးဝဝအိတ်အစားမမှန်စားပြီးတော့ခန္ဓာကိုယ်လက်ခံနိုင်သလောက်လေ့ကျင့်ခန်းကိုဖြည်းဖြည်းမမှန်လုပ်သွားမယ်ဆိုရင်အနည်းနဲ့အမြန်ပြန်လည်ထူထောင်လာမှာဖြစ်ပါတယ်လို့သူကပြောပါတယ်ရှင်။ကျွန်မဆုမြတ်မောမှာ
ဘလော့ဂါရီပြောသမျှအစီအစဉ်ကိုမဆုမြတ်မွန်ကတင်ဆက်ခဲ့တာပါ။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေမြန်မာစံတော်ချိန်နနက်6:00ကနေ9:00အထိတိုက်ရိုက်တင်ဆက်နေပါရယ်။အခုတင်ဆက်တဲ့ဒီတနာယီအစီအစဉ်ကိုမြန်မာစံတော်ချိန်နနက်8:00ကနေ9:00အထိလိုင်းဒိုမီတာ20 kHz 15113ညာလိုင်းဒိုမီတာ25 kHz 11823ညာလိုင်းဒိုမီတာ32 kHz 9335ရုကနေလေဖန်ယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်း20လောက်စီးလေ့ကျင့်သင်ကြားခဲ့ကြတဲ့အာဖဂန်တပ်ဖွဲ့တွေအနေနဲ့တာလီဘန်အဖွဲ့ဝင်တွေနဲ့အတူလုံခြုံရေးဆိုင်ရာဌာနတွေမှာလာရောက်ပူးပေါင်းပြီးတာဝန်ထမ်းဆောင်ကြဖို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတနင်္လာနေ့မှာဖိတ်ခေါ်လိုက်ပါတယ်တာလီဘန်တွေကိုခုခံတိုက်ခိုက်နေတဲ့ပန်ရှီယာပြည်နယ်ကိုအခုခါမှာလုံးဝထိန်းချုပ်ထားလိုက်နိုင်ပြီဖြစ်ကြောင်းလဲတာလီဘန်ပြောခွင့်ရကတနင်္လာနေ့ကာဘူးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ပါကစ္စတန်နိုင်ငံထဲအကြမ်းဖက်ဝါရီလှုပ်ရှားမှုတွေကိုတားဆီးနိုင်ရေးအတွက်အာဖဂန်နဲ့ပါကစ္စတန်နယ်စပ်ဖြတ်သန်းမှုမှာလိုအပ်သလိုဆောင်ရွက်မှုတွေအပါအဝင်နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ရေးပါကစ္စတန်နဲ့ဆွေးနွေးထားတယ်လို့အာဖဂန်တာလီဘန်တွေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကွန်တွင်ပါကစ္စတန်အစိုးရရဲ့ကိုယ်စားလှယ်အဖွဲ့ကာဘူးကိုဆွေးနွေးဖို့အတွက်ရောက်လာတယ်လို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကသတင်းတောက်တွေကိုပြောကြားခဲ့တာပါ COVID-19 ကာယောဂါကျော်လွှားနိုင်ဖို့အတွက်အချိန်ကဝေးကြီးလိုသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့မှာတတိပေးလိုက်ပါတယ်ဒီကာယောဂါနဲ့ပတ်သက်ပြီးတွေ့ကြုံရင်ဆိုင်နေရတဲ့အခြေအနေကိုကြည့်ရင်နိုင်ငံတိုင်းကသူ့ကိုမပြတ်စောင့်ကြည့်ဖို့လိုနေတာတွေ့ရကြောင်းနဲ့ကို့လှုပ်ဆောင်မှုအတိုင်းအတာလေးနဲ့ကိုကျဉ်းနှံ့နေတာမျိုးကလည်း virus ပိုးတစ်မျိုးလိုအန္တရာယ်ကြီးတဲ့အတွက်ဆက်ပြီးနုံနုံကြကြရှိဖို့အတွက်ဒီပေါ်မှာပြုလုပ်တဲ့ WHO ရဲ့ရှစ်တောင်အာရှဒေသရင်းအစည်းအဝေးမှာပြောကြားလိုက်ပါတယ်။ဒီကာယောဂါတိုက်ဖျက်အတွက်ပိုကောင်းတဲ့တုံ့ပြန်မှုဘယ်လိုလုပ်တဲ့လဲဆိုတာနဲ့ပတ်သက်ပြီးလည်းပြောကြားခဲ့တာဖြစ်ပါတယ
်။ဒေါက်ခင်မျိုးသက်ပါရှင်။တရင်အချင်းချုပ်ကိုပြောပြသွားတာပါအင်္ဂါနေ့နဲ့နဲ့ခင်း
VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Darius Smith ပါ။ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubey ဖြစ်ပါတယ်ရှင်။ကျမကအင်ဂျင်နိုင်ပါ။ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေ။လို့လေစုမွန်ကောင်းတောင်းပါရရှင်
This program has come to you from